အားလုံးဘဝသူသင်္ကန်းဖြစ်တဲ့စက္ကလူတန်းတွေကအားလုံးလည်းလက်အုပ်ချပြီးတော့လိုက်ဆိုးလိုက်နော်ကဲအားလုံးလက်အုပ်ချထားဘုန်းကြီးရှေ့ရဆိုးပေးပြီပေါ့ကဲအားလုံးဆိုဣမာနိဝတ္တဝါတိကစီဝရာနိတန်ဂတဒေမာဣမာနိဝတ္တဝါတိကစီဝရာနိအာယတမန္တာနံဒေမနိဗ္ဗာနတပစ္စယောဟောတုအရှင်ဖေယဖေယယဟန္တာအရှင်မြတ်တို့မြတ်မြတ်နုနုဘုယုံတော်မူ၍နိဗ္ဗာန်သို့တွားကြောင်းဖြစ်သည့်အတွက်အရဟတဖူဤအောင်လံတကွန်ဖြစ်သောဤဝါစုသင်္ကန်းတို့ကိုမိမိတို့စီမံထားသည့်အတိုင်းတန်ဃာတော်အရှင်မြတ်အပေါင်းအားစီမံထားတိုင်းသောအရှင်မြတ်တို့အားယူသည်စွာလူတန်းကြပါ၏ဆက်ကကြပါ၏ဤကောင်းမှုသည်နိဗ္ဗာန်၏အထောက်အပံ့ဖြစ်ပါစေတည်းကဲဝေချာလိုက်ကဲယနေ့မိမိတို့ပြုလုပ်တဲ့ကုသိုလ်ကောင်းမှုရဲ့ဖိုးပါးကားကိုကျေးဇူးရှင်ပုဂ္ဂိုလ်ပေါင်းအားအမြတ်တန်ဖိုးဝေမှုမိမိတို့တွေလည်းပဲဆင်းရဲခက်တဲ့ချုံကြီးရဲ့နိဗ္ဗာန်ကိုကြည်မှန်းပြီးတော့ရည်သက်ချမှုပြုလုပ်မယ်မပြုလုပ်မီမှာနမောဒနာတရားဟောကြားပေးပါမယ်။ယနေ့သာသနာတော်နှစ်2550ခုနှစ်ကောဇာတက္ကရာ1368ခုနှစ်ဝါဆိုလပြီးကျော်တရက်ဝါဆိုမဲ့နေ့ပေါ့။ခရစ်နှစ်2006ခုနှစ်ဇူလိုင်လ10ရက်တနင်္လာနေ့မှာစကိုင်းတောင်ရိုးမြဆက်ကြအကြောင်းတိုက်တန်ဃာတို့ပါ181ပါးတို့ထံမောက်လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကနှစ်စဉ်နှစ်တိုင်းလည်းပဲတစ်နှစ်မှာ4-5-6ကြိမ်စသည်ဖြင့်လာရောက်ပြီးပြုနေကြတဲ့အတိုင်းယခုလည်းစုပေါင်းပြီးတော့ပြုကြတယ်ပေါ့မန္တလေးမြို့မှာနေထိုင်ကြတဲ့ဥခင်စိန်ဒေါခင်ပုရွှေရမင်းမိသားစုဥကျော်ဝင်းဒေါတင်တင်အေးရွှေမင်းဝန်မိသားစုဒေါစိန်စိန်ကျူကြောင်မဲသာတော့ဆိုင်ဥကျော်ရှင်ဒေါ်အေးခိုင်တင်စာမိသားစုဒေါ်စိန်စိန်ဒေါ်မြတ်မြတ်ညီမတစုဒေါက်တာထွန်းမြင့်ဒေါက်တာဆွေဆွေအုံးမိသားစုကိုဖိုးတီမခင်ခင်တေမိသားစုများကစုပေါင်းပြီးတော့တန်ဃာတော်ရှင်မြတ်တို့အာယုံခါနေ့လယ်ခါတို့မှာမွန်မြတ်တော်ကဲ့ဝဲပေါ်စဉ်များဆက်ကလူတန်းချင်းကြွားရောက်လာတဲ့အပရိသတ်တို့အားလည်းပဲတရားပြုပွဲကျွေးမွေးအဲ့ခံကြခြင်းဥခင်စေဒေါခင်ပုမိသားစုတို့ကဝါစုတင်ငန်းဖြစ်တဲ့တရုတ်စီဝိုင်းစဉ်နှစ်စုံဥကျော်ဝင်းတို့တင်နေမိသားစုကစကိတ်တင်ငန်းသုံးစုံဥကျော်ရှင်တော်ရေးခိုင်မိသားစုကစကိတ်တင်ငန်းဆယ်စုံဒေါက်တာထွန်းမြင့်ဒေါက်တာဆွေဆွေအုပ်မိသားစုကစကိတ်တင်ငန်းသုံးစုံမျိုးချစ်တပ်ပုံတိုက်ပေါ်လင်းမိသားစုကစကိတ်တင်ငန်းနှစ်စုံဥဖိုးခင်ဒေါ်ချစ်မိသားစုကစကိတ်တင်ငန်းတစ်စုံထို့ပြင်ဓမ္မပူဇာဖြင့်လည်းမိမိတို့စွမ်းအားရှိသည်များစုပေါင်းပြီးတော့နဝကမ္မများလှူဒန်းကြခြင်းနောက်ပြီးတော့ဥဟံမြင့်ဒေါခင်နှင်းသက်အမရပူဇာမျိုးကလည်းပဲသင်္ကန်း၃စုံတန်ဃာတို့တစ်ပါးတစ်ပါးအတွက်တခဲစီတောင်းစီအပြင်ကာဗိုလေးချက်ပြအတောင်200ကိုလှူဒန်းခြင်းဥဝင်းသိမ့်ဒေါ်လာဝင်းတင်သိမ့်ကဘာမိသားစုကလည်းပဲသင်္ကန်းနှစ်စုံနဲ့ဗလာစာအုပ်16ဓာတ်စဉ်လူတန်းကျင်ဆိုတဲ့ကုသိုလ်ကောင်းမှုကိုစုပေါင်းပြီးတော့လာရောက်ပြုကြရတယ်ပေါ့အဲ့တော့ယနေ့ဘာတရားဟောပေးမလဲဆိုတော့ဒီကနိကေပါဋိကဝတ်မှာလာရှိတဲ့သင်္ကာလတုတ်တံကိုပဲအချင်းချုပ်ပြီးတော့ဟောကြားပေးပါဒီသင်္ကာလတုတ်တံဆိုတာဘာကိုပြောတာလဲဆိုတော့ဘုန်းကြီးတို့ကလေးဘဝကျောင်းသားဘဝကလေးဟာဗလာစာအုပ်နောက်ကျောတွေမှာရေးထားတဲ့မိဘကျင်ဖို့စာပြီးတော့ယဟန်ကျင့်ဝတ်ထီပေါ့ဒီကျင့်ဝတ်တွေကိုကြားထားတဲ့တုတ်တံတိမ်သာလတုတ်တံပါပဲ ဒါဟုတ်ပဲသာဂရဆရာတွေကဒီတုတ်တံကိုဘယ်လိုနာမည်တက်သေးတယ်လဲဆိုတော့ဂိဟိဝိနယတုတ်တံတဲ့လူတွေရဲ့ဝိနည်းကိုပြဆိုတဲ့အကျင့်စာရိတ္တကိုပြဆိုတဲ့တုတ်တံလို့ဒီလိုလည်းပဲနာမည်တက်ပါပါတန်ဃာတော်ရှင်မြတ်တွေမှာယဟန်ဖြစ်လာပြီဆိုလို့ရှိရင်သိခါဘုအကျင့်အားဖြင့်229တွဲဒါဝယဟန်ဝီနီလို့ဒီလိုခေါ်ရပါဘူးယဟန်နေကျင့်သုံးရမယ်စီကံပေါ့တာမဏေတွေဆိုလို့ရှိရင်လည်းပဲတရားကျော်သောသိခါဘုတွေရှိတယ်ဒါဝတော့ရှင်ဝီနီရှင်ကျင့်ဖို့လို့ဒီလိုခေါ်ရတယ်ခုလည်းပဲလူတွေမှာ၅ပါးတိလကတော့အတိများနေတယ်ရှောင်ရမယ်ကျင့်ဖို့ပေါ့ခုသင်္ကာလတုတ်တံမှာကြတာကြတော့ဒီကျင့်သုံးလိုက်နိုင်ရမယ်လူဝီနီလူကျင့်ဝလို့ဒီလိုမြန်မာပြန်လို့ရပါဘူးဘုရားတို့သာသနာမှာသီလကိုအကျဉ်းချုပ်အပြင်ထပ်ခွဲလို့ရှိရင်နှစ်မျိုးနှစ်စားရှိပါလေဝါရိတသီလနဲ့စာရိတသီလဝါရိတသီလဆိုတာဘာပြောရလဲဆိုတော့ရှောင်ကျင်ရမယ်သီလစာရိတသီလဆိုတာကျင့်သုံးလိုက်နိုင်ရမယ်သီလလားနှစ်ပါးလုံးပြည့်စုံမှာပဲသီလနဲ့ပြည့်စုံတယ်လို့ဒီလိုခေါ်လို့ရပါဘူးတန်ဃာတော်ရှင်ပြည့်တယ်ဆိုရင်ဝါရိတသီလဆိုရင်ညစာစာရာရှောင်ကျင်ရမယ်ရှောင်ကျင်ရမယ်အရာဝတ္ထုတွေညစွာမြတ်စွာဘုရားကဒီအိမ်တော်သားမွေးမှုတွေရှောင်ကျင်ရမယ်စသည်ဖြင့်ဟောထားတာဒါဟုတော့ဝါရိတသီလရှောင်ကျင်ရမယ်သီလလို့ဒီလိုပဲခေါ်ပါတယ်ဒီဝါရိတသီလရှောင်ကျင်ရမယ်သီလလေးလုံးပြီးတော့အေးအေးဆေးဆေးနေုံနဲ့မြတ်စွာဘုရားလိုလားနှစ်သက်တဲ့ရဟန်းတော်ဖြစ်ပြီလားဆိုဒီလိုလည်းမဖြစ်သေးပါဘူးဝါရိတရှောင်ကျင်ရမှာရှောင်ကျင်သင့်တယ်လို့ပဲကျင့်သုံးရမယ်စာရိတသီလလိုက်နာရမှာဟုတ်လဲလိုက်နာမှသီလကျင့်တဲ့ပြည့်စုံတယ်လို့မြတ်စွာဘုရားကဒီလိုပဲဟောထားတာရှိတယ်ပေါ့ဒါကြောင့်မို့ကိုကျင့်သီလလေးလုံးပြီးတော့အေးအေးဆေးဆေးလေးနေုံနဲ့ယဟန်ရဲ့ကျင့်ကိုပြည့်စုံပြီလို့ပြောလို့မရဘူးစွာရှိတယ်များဒေနာတနာဝုဒေစာတင်စာချတဲ့အလုပ်တွေကိုယ့်ရဲ့တရားအားထုတ်နေတာဖူပဲမတ်ဖို့နိဗ္ဗာန်ရမယ်လို့စိတ်မယီမှန်းမှုဆိုရင်လှုပ်တင်လှုပ်ထိုက်တဲ့သာသနာရေးကိစ္စတွေလုပ်ရပါတယ်စိတ်ထားမှန်မှန်နဲ့ဒါမှလည်းပဲသီလပြည့်စုံတယ်ပေါ့လူတွေဆိုလို့ချင်းလည်းပဲ၅ပါးသီလဆိုတာဝါရိတသီလရှောင်ကျင်ရမယ်သီလ၅ပါးသီလလေးလုံယုံနေတော့သူတော်ကောင်းဖြစ်ပြီလို့ဆိုလို့မရပါဘူးသူများတတ်မတတ်ဘူးသူဥစ္စာမခိုးဘူးသူများရဲ့အိမ်ယာတွေမဖြတ်သေးဘူးလိမ်မပြောဘူးသေရဲ့မတောက်ဘူးဒါလောက်ကလေးနဲ့သူတော်ကောင်းလက္ခဏာဆိုတာမဖြစ်နိုင်သေးပါဘူးဘာတွေလုပ်ရမလဲဆိုတော့စာရိတသီလမိဘပေါ်မှာကျင့်ရမယ်မိဘရှိပါရဲ့မိဘပေါ်မှာကျေးဇူးဆက်ရမယ်ဝတ္တရားတွေမကျေပြွန်ဘူးဆိုရင်မြတ်စွာဘုရားကဒါလည်းပဲသူတော်ကောင်းစစ်မဖြစ်သေးဘူးသာသမိတွေမွေးကြတဲ့ဒီသာသမိတွေပေါ်မှာပညာရေးစာဝတ်နေရေးစိတ်သက်ပြည့်ဝရေးဓာရီကိုမလုံးပန်းမှုဆိုလို့ရှိရင်သူကသူ၅ပါးသီလလုံနေပြီမဲ့လို့သူတော်ကောင်းစည်ရင်မဝင်နိုင်သေးဘူးတဲ့ပြည့်ဝရေးဒါဟုတ်ပဲခွန်ကြီးတို့သင်္ကစားဆရာတော်ကြီးကကျန်တဲ့ကာလသုတ်ဝေပြသုံးလောကဆရာတဲ့မြတ်စွာဘုရားကကျန်တဲ့ကာလဆိုတဲ့လူဝီနီတုံတံကိုခေါ်ခဲ့တယ်တဲ့ဓာရီကိုမလိုက်နိုင်ရင်ဘလို့ဖြစ်ဖြစ်တယ်ဆိုတော့ကျင့်ဝမပြေပဲလေးတွေလာလီရှိမြင့်ကြာတဲ့သူက၅ပါးတီလာလုံနေပေမဲ့လို့ဒီကျင့်ဝတွေကျင့်သုံးရမယ်ကျင့်ဝတွေဉာဏ်ဆိုလို့ရှိရင်လည်းပဲစာသင်စာချတရားပြစိတ်စေတနာမှန်မှန်နဲ့သေနာတနာအဝတ်ဖြစ်တဲ့ကြောင်းမလုံးစရာရှိတာတန်ရှင်းကြီးတွေအားလုံးကိုယ့်အကူလုံးရတယ်ဒါတွေမပြေလို့ရှိရင်တော့ကျင့်ဝမပြေပဲလေးတွေလာလီရှိမြင့်ကြာတဲ့အပေသွားပြီးတော့ကြာကြာကြီးခံရမှာပဲတဲ့လူတွေလည်းပဲ၅ပါးတိလာလို့လုံမာရဲ့မိဘပေါ်မှာပြုကျင့်ရမယ်ဝတ်ဆရာသမားပေါ်မှာကျင့်ရမယ်ဝတ်မိษွေတွေပေါ်မှာကျင့်ရမယ်ဝတ်သားသမီးပေါ်မှာပြုလုပ်ပေးရမယ်ဝတ်တွေချို့ယွင်းပြီးတော့ငါ၅ပါးတိလာလုံသားပဲဆိုအေးအေးဆေးဆေးလေးနေဒီကျင့်ဝတ်မပြေနိုင်ပါဘူးမပြေလို့ရှိရင်အပေကျမှာပဲဆိုပြီးတော့သင်္ကစားဆရာတော်ကြီးကမင်းတို့မင်းလက်ထက်တုန်းကသင်္ကစားဆရာတော်ဆိုတာဒါဒီသင်္ကလောဝါဒတုတ်တက်ကိုရေးသားခဲ့တယ်ပေါ့ဤတိဝုတ်ကုံဆွေမျိုးစုံ6ပုံထက်နဲ့ရွာဤတိဝုတ်ကုံဆိုဒီဝုတ်တွေနဲ့ကုံလုံးပြည့်ဝတဲ့ပုံကကြတော့အာလုံးဆွေမျိုးပေါင်းဟာနဲ့ရွာနိဗ္ဗာန်တည်းရောက်နိုင်ပါတယ်ဆိုပြီးတော့ဆရာတော်ကြီးကတတိပေးခဲ့တယ်ပေါ့တချို့ကထင်မှားကြတယ်ပေါ့ယဟန်ဆိုလို့ရှိရင်လည်းပဲအေးစစ်စစ်လေးနေပြီးတော့ငါတီလာလုံသားပဲဆိုပြီးတော့လှုပ်တင်လှုပ်ထိုက်တဲ့ကျင့်ဝတ်တွေမလှုပ်တပည့်တွေမွေးထားပြီးတော့ဒီတိုင်းပြစ်ထားတော့သာသနာမှာပါဖြစ်လေဆိုတော့စာပေစကားနဲ့တွေ့အမိုက်ကျဲတယ်လို့ဖြစ်တယ်။တပည့်တွေမွေးထားတယ်။ကောင်းကောင်းမဆုံးပါဘူး။သာသနာမှာထင်ရှားလှုပ်နေတယ်ဆိုရင်မြတ်စွာဘုရားဒါတပည့်မွေးတာမဟုတ်ဘူး။အမိုက်ကျဲနေတဲ့ပုံပေါ်ပဲ ဒီလိုပဲသာသမီတွေမိမရှိတယ်ဒီသာသမီပညာရေးတိုးတက်ဖို့ဒီသာသမီစိတ်သက်ပြေဝလာဖို့နင့်နာခံတဲ့စိတ်သက်တွေရှိလာဖို့မိဘမှာတောင်းရှိတယ်အာငါတို့တိလလုံးအေးအေးဆေးဆေးနေမယ်ဆိုပြီးပြစ်ထားလို့ရှိရင်လည်းဒီကျင်းဟုတ်ဒီပြည့်စုံတယ်လို့မြတ်စွာဘုရားလို့မပြောနိုင်ပါဘူး။ဒါအောင်မြတ်စွာဘုရားကတိကျဘယ်မှာဟောခဲ့တယ်လဲဆိုတော့ခွန်ကြီးတို့ဝီနီးပါဠိတော်ကြီးကြတော့ဝတ္တံအပရိပူရင်တော်တိလံနပရိပူရတိအာတုဒ္ဓတိလောတုပညောစိတ်တေကကဏဝိတတိဝိခိတစိတ်တော်နေကောသမ္မာဓမ္မနပတတိအပတမနောတတ္တမံဒုက္ခနာပရိမုတ်တိတဲ့ဒီကျင့်ဝတ်ဆိုတဲ့ကိုလိုက်နိုင်ရမယ်သီလမိဘဝတ်သာသမီဝတ်ယဟန်နေဆိုရင်သေနာသနာဝတ်ဆရာပေါ်ပြုရမယ်ဝတ်ကျေးဇူးတရားတည်တတ်တဲ့ဝတ်ဒီဝတ်တွေမပြည့်စုံမှုဆိုရင်မြတ်စွာဘုရားသီလနာပရိပုရတိဒီပုဂ္ဂိုလ်ဟာဝိနည်းပိဋကဘုတ်တွေရှောင်ကျင်ပြီးတော့အေးအေးဆေးဆေးနေပြီမဲ့သီလပြည့်စုံတယ်လို့ငါဘုရားမဟောဘူးတဲ့အတုဒ္ဓသီလောတုတ်ပညောစိတ်တေကကဏဝိတတိဒီလိုကျင့်ဝတ်တွေမလုပ်ခဲနဲ့တော့စိတ်ကျမြင့်မြတ်တဲ့တမာရီပိုင်ပိုင်ဘယ်တော့မှမဖြစ်ဘူးတဲ့စိတ်တက်ဒီမြင်းမြတ်မှအများကျဆောင်ရွက်ခြင်းသိရှိမှတက်တက်ကြွကြွလုံးမှဒါရီယာစိတ်တက်ဒီတဖြည်းဖြည်းသူများကျဆောင်ရွက်ခြင်းနဲ့စိတ်မေတ္တာကရုဏာတွေဝန်းရံပြီးတော့တမာရီအားပြည့်လာအဲ့ဒီလိုမလုပ်တဲ့ပုဂ္ဂိုလ်ဟာသီလလေးလုံနေဆိုအေးအေးဆေးဆေးနေစိတ်တက်မပြေဝရင်တမာရီပြေဝတယ်လို့မခေါ်ဘူးတဲ့ဝိကိတာစိတ်တော်နေကဘောသမ္မာဓမ္မနာပတ္တိတဲ့ဒီလိုစိတ်တက်မပြေဝတဲ့ပုဂ္ဂိုလ်တရားအထုတ်လို့တရားရလွယ်တယ်ဆိုတာမဖြစ်နိုင်ပါဘူးတဲ့တရားရလွယ်တယ်ဆိုတာစိတ်တက်ပြေဝတဲ့ပုဂ္ဂိုလ်ဒီတမာရီအားကောင်းတဲ့စိတ်ထားအားကောင်းတဲ့ပုဂ္ဂိုလ်တွေရတာပါဘဇက်ကဘလောက်ပဲဝိပဿနာတွေပြောနေနေစိတ်တက်မပြေဝပါဘူးတမာရီအားနှဲပါတယ်ဆိုရင်တရားရတယ်ဆိုတာမဖြစ်နိုင်ဘူးတဲ့သမ္မာဓမ္မနာပတ္တိမဖို့ပညာမမြင်နိုင်ပါဘူးတဲ့တဏျာမှာကြတော့တမာဟီတော်ယထာဘူတံပဇာနာတိစိတ်တက်ပြေဝတဲ့တမာရီအားကောင်းတဲ့စိတ်ထားမြင့်မြတ်တဲ့ပုံပုံတွေမှာအမှန်တမ်းသိပြီးတော့ရုပ်ကိုရုပ်လိုနာမ်ကိုနာမ်လိုမြင်ပြီးတော့နောက်ဆုံးမဖို့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်လို့ဟောထားတာရှိတယ်ပေါ့အပတမနောတတ္တမံဒုက္ခနာပရိမုစ္ဆတိတဲ့အဲ့ဒီလိုအမှန်တမ်းမမြင်ဘူးဆိုလို့ရှိရင်ဒီပုံပုံကမဖို့နိဗ္ဗာန်ရပြရစီလို့ဘလောက်ပဲပါဇက်ကပြောပြောဒီဒုက္ခကမလွတ်နိုင်ပါဘူးလို့တီလင်းဟောထားပါတယ်ဒါကြောင့်မဒီသင်္ကာလတုတ်တန်ဆိုတာလူရဲ့ဝီနီးလူဝိနည်းဆိုတာ၅ပါးတိလအဓိကပြောနေတော့မဟုတ်၅ပါးတိလတော့လူတိုင်းသိနေတဲ့အတွက်ရှောင်ကြဉ်မဲ့တိလဒါလည်းပဲဖြစ်ကျင့်တယ်လို့ခုပြောမဲ့လူကျင့်ကိုလူဝိနည်းဆိုတာတွေလည်းပဲဖြစ်ကျင့်ရပါတယ်ယဟန်တွေလည်းပဲယဟန်ဖြစ်လာပြီဆိုလို့ချင်းယဟန်ကျင့်ဖို့တက်နိုင်နေရတိလတွေထောက်တည်ပြီးတော့ရှောင်ကြဉ်ရတယ်လို့ပဲမျက်စိနာနာတရားကိုစိတ်ဆိုတဲ့အင်္ဒရီတွေကိုထိမ့်ပြီးတော့လူတွေအပေါ်မှာတက်နိုင်နေတဲ့စွမ်းအားရှိတဲ့မြတ်ကောင်းမှုလူလာအောင်မြင်မအောင်ကျင့်ဆောင်ပေးရမယ်ကျင့်ဖို့တွေရှိတယ်တဲ့ဒီယဟန်ကျင့်ဝတ်6ပါးစတဲ့ဒီကျင့်ဝတ်တွေမကြေလို့ရှိရင်လေယဟန်တွေကသီလပြည့်စုံတယ်လို့မခေါ်ဘူးလို့ဒီလိုဟောကြားခဲ့တယ်ဒါကြောင့်မို့ယနေ့စုပေါင်းပြီးတော့ပြုတဲ့ပုံကိုယ်တွေကိုတချို့အယူလွဲမှားပြီးတော့ကိုက၅ပါးသီလလေးလုံနေကိုကသီလလေးလုံနေအေးအေးဆေးနေတယ်ဆိုရင်ကိုတောင်ဝန်ကျေးပြီဆိုတဲ့ပုံကိုယ်တွေကဒါဒီတုတ်တန်ရာလုံးဝယူဆမှားရတယ်လို့ဧကံဒါတတ်မှတ်လို့ရပါတယ်ဒါကြောင့်မို့ဒီတရားကိုနားပြီးတော့ဆက်လေ့လာပြီးတော့ပြင်သင်ပြင်ထိုက်တာကျင်ရပါပါအဲ့တော့ဒီတရားကိုမြတ်စွာဘုရားကဘယ်မှာဟောကြားခဲ့တာတော့ဆိုတော့ဧကံတမယံဘဂဝါရာဇတိဝိဟရတိဝေလူဝနီကလန္တကနိဝါတိတဲ့ဗိမိတာရမင်းကြီး၆လုပ်ပြီးတော့လှူဒန်းတဲ့ဝေလူဝန်ကျောင်းရှင်းတဲ့ဒီကိုစားကြည့်မွေးမြူရဖြစ်တဲ့ဝေလူဝန်ကျောင်းမှာနေရင်းလေဘုရားရှင်ဒီတုတ်တန်ကိုဟောခဲ့တာပါအဲ့ဒီအချိန်မှာဝေလူဝန်ကျောင်းကလည်းပဲစိတ်ဝင်စားစရာကောင်းတာပေါ့ဒီဝေလူဝန်ဥယျာဉ်ကြီးဟာကြောင်းမတည်ခင်တုန်းကဒီဥယျာဉ်ကြီးတစ်ခုဖြစ်ခဲ့တာပေါ့ကျေးဇူးတရားတွေနဲ့လွှမ်းထုတ်ပြီးတော့သိကြည်နူးစရာကောင်းတဲ့နေရာကြီးပဲအဲ့တော့ဘယ်လိုဖြစ်လဲဆိုတော့တနေ့မှာရှင်ဘုရင်တစ်ပါးကတောထွက်လာပြီးတော့ဒီထဲမှာတောထွက်ဆိုတာတောကစားထွက်တော့ပြောတာဥယျာဉ်တွေဘာတွေကြီးရင်းနဲ့ပျော်ဝဲစားထွက်တယ်လို့ထွက်လာပြီးတော့အရက်တွေအတော်များပြီးအိတ်ပျော်သွားတယ်ပေါ့အဲ့ဒီဥယျာဉ်ထဲမှာအိပ်ပျော်သွားတော့မောင်းမမိတ်တန်တွေကလည်းပဲဥယျာဉ်ကြီးကတိတ်ပြီးတော့ตาရတော့မကြည့်ပဲမနေနိုင်တော့ရှင်ပြန်လဲအိပ်ပြီးဆိုတာနဲ့အပြင်ဘက်ထွက်ပြီးတော့ရှောက်ပြီးတော့တဥယျာဉ်လုံးလှဲ့ကြည့်နေတဲ့အချိန်မှာအဲ့ဒီရှင်ပြန်အိပ်တဲ့တေခေါင်းတွေကမွေဟောက်တကောင်ကအရက်နဲ့ညာလို့သူအရက်နဲ့ကိုဘာထင်တယ်လဲတော့မသိဘူးထွက်လာပြီးတော့ရှင်ပြန်နဲ့တိုးလာတယ်အဲ့ဒီအချိန်မှာတစ်ပင်မှာစောင့်နေတဲ့ရုပ်ကစိုးနတ်ကရှင်ပြန်ရဲ့အသက်ကိုကယ်မပဲဆိုပြီးရှင်းနဲ့ကလေးဟန်ဆောင်ပြီးတော့ရှင်ပြန်ရဲ့နာနဲ့မှာကြည်ကြည်ကြည်ကြည်နဲ့သွားអော်လိုက်တော့ရှင်ပြန်လန့်လို့လာတော့ငွေဟောက်လည်းပဲရှင်ပြန်တို့တာလည်းပြန်လန့်ပြီးတော့တစ်ခေါက်နဲ့ပြန်ဝင်သွားတယ်ပေါ့ဒီဟာတွေကိုမြင်တဲ့အတွက်ရှင်ပြန်ကဒီရှင်းနဲ့ကလေးကငါရဲ့ကျေးဇူးရှင်ဖြစ်တယ်ဆိုပြီးတော့ အဲ့ဒီရှင်းတဲ့တွေကိုအစာကျွေးဖို့အမိန့်ချပြီးတော့ဒီဥယျာဉ်ထဲမှာရှိတဲ့တတ္တဝါတွေသူတစ်ပြင်ရှင်းတဲ့တွေကိုဘေးမဲ့ပေးပါလေဘယ်သူမှမတတ်ရဆိုပြီးတော့အမိန့်ထုတ်ပြန်ပြီးတော့ကျေးဇူးတရားကိုဆက်ခဲ့တဲ့နေရာအဲ့ဒါဝေလူဝံဥယျာဉ်နေရာပါပဲဝေလူဝံဆိုတဲ့မြတ်စွာဘုရားတည်င်းသုံးတဲ့ကျောင်းကိုနားထောင်လိုက်လို့ရှိရင်အတန်လေးကြားလိုက်လို့ရှိရင်ကျေးဇူးတရားတွေနဲ့တိတ်ပြီးတော့မှုပြန့်နေတဲ့နေရာလို့ဒါမိမိတို့မျက်စိထဲမှာမှန်းကြည့်လို့ရတယ်ပေါ့ဒီလူလူချင်းချင်းမဟုတ်ဘဲနဲ့တရိတ်ဆန်တောင်းမှရှင်ပြန်ကကျေးဇူးသိတဲ့အနေနဲ့ဘေးမဲ့တွေပေးတယ်အစာတွေနေ့စဉ်ကျွေးတဲ့နေရာတိတ်ပြီးတော့ကျေးဇူးသိတတ်တဲ့နေရာပဲဒီဝေလူဝံနေရာဒါပေမဲ့လို့ကြောင်းမြောင်အားဖြင့်ဒီနေရာကဘာဖြစ်သွားလဲဆိုတော့ဒီနေရာနဲ့တက်ပြီးတော့ကျေးဇူးသိတ်ကန်းတဲ့နေရာလည်းပဲဖြစ်ခဲ့ဘူးတာပဲဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ဗိမိတာရမင်းဟာ15နှစ်သားလောက်မှရှင်ပြန်ဖြစ်လာတယ်ပေါ့ထီနန်းရတယ်52နှစ်လောက်ကြာတော့သူ့ရဲ့သားဖြစ်တဲ့အဇာတသက်ကအပေါင်းအသင်းတွေမှားပြီးတော့ရှင်တေဝရတ်နဲ့ပေါင်းပြီးတော့ရှင်တေဝရတ်ရဲ့မြောက်ပြပေးကြရရအသက်52နှစ်လောက်မှခမီးတော်သောတာပန်အရိယသာဝကဖြစ်တဲ့ဗိမိတာရမင်းကိုခြေထောက်ဖွဲပြီးတော့မိခင်ပြီးတော့တတ်ခဲ့တဲ့နေရာကျေးဇူးတွေထုံမွန်းတဲ့ဒီဝေလူဝံကျောင်းရဲ့ယနေ့ဟာဇာတသမင်းလက်ထက်ကြတော့ဒီဝေလူဝံနဲ့ဆက်ပြီးတော့ကျောင်းတလာရဲ့သားဟာကျေးဇူးအင်မတန်ကန်းတဲ့နေရာကြီးတွေဖြစ်ခဲ့ဘူးလေဒါရီယာဘုန်းကြီးတို့တန်ဝေကယူတရားကောင်းတာပေါ့ကျေးဇူးတွေနဲ့အင်မတန်ထုံမွန်းပြီးတော့တရိတ်ဆန်လေးပေါ်မှာကျေးဇူးသိခဲ့တဲ့နေရာတခုဟာတစ်ချိန်မှာကာလကြီးကျောင်းလာတဲ့အခါကျတော့အင်မတန်ကျေးဇူးကန်းတဲ့နေရာတခုပြန်ပြီးတော့ဖြစ်တယ်လေဒါဘုန်းကြီးတို့ဗာလဲဆိုတော့ဒီဇာနဲ့ဝန်းကျင်ဆိုတာလောကမှာပြောနေကြပါဗျာဗီဇာကောင်းတာနဲ့ပဝန်းကျင်ကောင်းတာနဲ့ဘယ်ကသူတော်ကောင်းကိုဖြစ်ဖို့များတယ်လဲဆိုတာဒီဝတ္ထုကိုထောက်လို့ရှိရင်ဘုန်းကြီးတို့ကတော့ပဝန်းကျင်ဟာသိအရေးကြီးတယ်လို့ပြောလို့ရပါဘူး။ဘာဖြစ်လို့လဲဆိုတော့အဇာတတမင်းဟာဘုန်းကြီးတို့သောတာပန်ဖြစ်နိုင်တဲ့ဉာဏ်ရည်ဉာဏ်သွေးပါရမီရှင်ဖြစ်ပါတယ်။ဒါမှမဟုတ်ပင်ကိုပါရမီတွေဘလောက်ပဲပါပါလူယုံမှဆိုတဲ့ဒီရှင်ဒီဝရတ်နဲ့ပေါင်းတင်လိုက်တဲ့အတွက်အဖေကိုသက်ချင်းသူတဲ့ကံကျွလွန်ပြီးတော့နောက်ဆုံးမှငရဲကိုသွားရောက်ရတယ်ကျေးဇူးတရားတွေအင်မတန်ကန်းသွားတဲ့နေရာဖြစ်သွားတာဟာဘုန်းကြီးတို့ဒီဇာနဲ့ဝန်ကျင်ဘယ်သူအရေးကြီးတယ်လဲဆိုရင်ပဝန်းကျင်ဟာသိအရေးကြီးတယ်ကလျာဏမိတ်တာမိကောင်းဆွေကောင်းဟာသိအရေးကြီးပါတယ်စိတ်ထားသိပြီးတော့မကောင်းတဲ့ပုဂ္ဂိုလ်တောင်မှပဝန်းကျင်ကောင်းနဲ့ရောက်လာပြီဆိုရင်သူတော်ကောင်းဖြစ်ဖို့ရသိပြီးတော့များပါတယ်ဆရာသားတတမင်းတို့သိပြီးတော့သူတော်ကောင်းသိရှိခဲ့တဲ့ပုဂ္ဂိုလ်တောင်မှပေါင်းတင်မှလို့ပဝန်းကျင်မှားပြီဆိုရင်တရားကျေးဇူးကမ်းပြီးတော့ငရဲရောက်ရတယ်ဆိုတာဘုန်းကြီးတို့နောက်လူတွေသင်္ကန်းစာယူကြရဖြစ်ပါတယ်ဒါကြောင့်မဝေလူဝံဆိုတဲ့အတန်ကြားလိုက်လို့ရှိရင်ကျေးဇူးရနံ့နေတဲ့မှုေထုံနေတယ်လို့ပဲသူ့ရဲ့မျိုးဆက်ဖြစ်တဲ့ဇာတတမင်းလက်ထက်ကြတော့ပဲသူကအဆက်ဆက်ကိုပဲဖခင်မီးတော်ကြီးကိုတတ်တဲ့အလေးကြီးဖြစ်သွားတော့ကျေးဇူးတရားတွေအင်မတန်ကန်းခဲ့တဲ့နေရာလေးပဲပြန်ပြီးတော့နောက်ပိုင်းမှာဖြစ်သွားရတယ်ပေါ့အဲ့တော့မြတ်စွာဘုရားအဲ့ဒီမှာဝေလူဝံကျောင်းမှာတည်င်းသုံးတယ်ဝေလူဝံကျောင်းကတတိုင်းရလည်းပဲ78တောင်လောက်မြင့်နေပေါ့ပန်းမဥယျာဉ်ကြီးနဲ့တိတ်ပြီးတော့ကြည်နူးစရာကောင်းတာမြတ်စွာဘုရားကအဲ့ဒီဥယျာဉ်ကြီးကိုလှူခံပြီးတော့ဗိမိတာရမင်းဆောက်တဲ့ကျောင်းမှာတည်င်းသုံးနေတဲ့အချိန်ပေါ့တနေ့တော့ဘာဖြစ်တယ်လဲဆိုတော့တေနာဂောပနာဓမယေနသင်္ကာလကောဂါပတိပုတ္တောကာလတေဝဥထာယရာဇာဃာနေခမိတ်တဝါအန္လာဝုထောအန္လကေတောပင်စတိကောပုထုဏိတာနမတတိအဲ့ဒီရာဇကျိုးမျိုးတွေကတထေသားတယောက်ပေါ့တထေသားဆိုတာဘလောက်ထိချမ်းသာတယ်လဲဆိုတော့ဒုက္ခဒုက္ခကတိမ်ပေါင်း4000လောက်ချမ်းသာတဲ့တထေသားတယောက်သူကမနဲ့စောစောစီစီထားပြီးတော့နေမထွက်ခင်မှာစောစောအိရာကထရာဇကျိုးမျိုးတွေကနေတွတ်တွတ်တွတ်နဲ့မြို့ပြင်ထွက်ပြီးတော့ဘာလုပ်တယ်လဲဆိုတော့သူ့ရဲ့ပုံစံကိုကြည့်လိုက်လို့ရှိရင်အန်လဝှထောတဲ့အဝတ်တွေကလည်းပဲရေတွေထွက်ထားလိုက်တာရေတွေနဲ့ရွှဲနေတာပဲအန်လကေတော့တဲ့ဆံမယံလည်းပဲရေတွေဆိုးပြီးတော့တပေါက်တပေါက်ကျအဲ့ဒီလိုရာဇကျိုးမျိုးတွေကနေတွတ်တွတ်တွတ်တွတ်ထွက်ပြီးတော့မြုပ်ပြင်ရောက်တဲ့အခါကျတော့ဘာလို့လဲဆိုပင်စတိကောပုထုရိတာနမတတိတဲ့လှုပ်ကလေးချီပြီးတော့အရှိရက်တောင်းရက်အနောက်ရက်မြောက်ရက်အောက်ရက်အထက်ရက်ဆိုပြီးအရင်6မျက်နှာကိုရှစ်ခိုးတော့တာပဲတဲ့အဲ့ဒီအချိန်မှာရှစ်ခိုးတာဘာဖြစ်လို့ရှစ်ခိုးတာလဲဆိုတော့သူ့ရဲ့တမန်ကြောင်ကြီးပြန်ကြည့်လို့ရှိရင်သူ့ရဲ့မိဘတွေကအဲ့ဒီအချိန်မှာဆုံးပါသွားပါလို့ကွယ်လွန်သွားခဲ့ကြပါလို့ကွယ်လွန်သွားတဲ့အခါမှာ तू ကဘာဖြစ်လို့ဒီလိုရှစ်ခိုးရတော့ဆိုတော့သူ့မိဘတွေကသောတာပန်နာတတ္တယတနာသုံးပါးပေါ်မှာတိတ်ပြီးတော့ကြည်ညိုကြတယ်သောတာပန်ဖြစ်ပြီးတော့ယတနာဖရာတရားတန်ခါဘူးသူများပြောလို့ကြည်ညိုတာမဟုတ်ဘူးကိုယ်တိုင်နဲ့နဲ့ချမ်းချမ်းဖရာဆိုလို့ရှိရင်လေကိရိတာတွေကင်းပြီးတော့စိတ်စင်းနေတန်ရှင်နေဒါကြောင့်လူမင်းနတ်မင်းတွေပူဇော်ထိုက်တယ်ဆိုပြီးအရဟံဂုဏ်တော်ကိုထင်အောင်ကြည့်ပြီးတော့ဖရာကိုတိတ်ကြည်ညိုပါတယ် သူများတွေကနာမည်ကြီးကိုဖျားဖူးသွားတဲ့အစာမျိုးမဟုတ်ဘူးလို့ဒီလိုဆိုလို့ရပါတယ်။တရားတော်တွေတန်ဃာတော်ရှင်မြတ်တွေကိုလည်းပဲတိတ်ပြီးတော့တန်ဃာတော်ရှင်မြတ်တွေရှိလို့ငါတို့တရားနာရတာ။သာသနာတော်ဤရှိအောင်လုပ်နေတဲ့တန်ဃာတော်ရှင်မြတ်တွေတချို့ကပါဇက်ကသာသနာပြုပါတယ်လို့ပါဇက်ကတာဩနေတယ်ပိဋကတ်သုံးပုံကိုတကယ်စောင့်ရှောက်တာကတန်ဃာတော်ရှင်မြတ်တွေဆိုပြီးတော့တန်ဃာတော်ရှင်မြတ်တွေကိုတကယ်လှုပ်လှုပ်တဲ့တန်ဃာတွေကိုကြည်ညိုတာပေါ့လူမှုရေးအရာကြည်ညိုတာမဟုတ်ပါဘူးကိုယ့်ကိုကျေးဇူးပြုလို့ကြည်ညိုတာမဟုတ်တကယ်ကိုပဲသာသနာတော်ဤစောင့်ရှောက်ပြီးတော့လူအများရဲ့အကျိုးကိုသာသနာဤနဲ့တွေ့အောင်ရင်ကျေးအောင်စောင့်ရှောက်နေတဲ့တန်ဃာတော်တွေဆိုပြီးနှစ်နှစ်ကကကြည်ညိုတဲ့မိပါတော်အဲ့တော့တေဂါလကတရုတ်သားအရှင်ကိုကြည့်လိုက်တော့ဗာလဲဆိုတော့အတ္တတော်အပ္ပန္နောတဲ့။သူကမိဘနဲ့ဆန့်ကျင်ဘက်ပဲ။မိဘကယရဏသုံးပါးကိုကန့်ဆိုင်တဲ့လောက်ဖရာတရားတန်ခါကိုကြင်ညိုတဲ့လောက်ကုသိုလ်တွေအမြဲပြုတဲ့လောက်သူကတော့ခက်လူငယ်ပြီးသူ့ရဲ့အတွေ့နဲ့သူဟောက်မှန်တယ်လို့ထင်နေတာပဲ။ဖရာတရားတန်ခါဆိုရင်ဝေးဝေးရှောင်တယ်။တာရည်နာရည်တွေဆိုရင်ဝေးဝေးရှောင်ပြီးတော့သူကသူပဲနေတယ်ပေါ့။အဲ့တော့မိဘတွေကဘလို့စိတ်ကူးတယ်ဆိုတော့ငါတို့ရဲ့တာဟာငါတို့ယရနာသုံးပါးကြည်ယူတယ်လို့ तू ကမကြည်ညိုတတ်ရှာဘူး။အဲ့ဒီတော့သူ့ကိုသုံးပါးမှပဲဆိုပြီးတော့ဖြစ်သားတဲ့မြတ်စွာဘုရားတတ်တော်တင်ကြားရှိတဲ့အခါမှာမြတ်စွာဘုရားကြီးသွားပြီးတော့ချင်းကပ်ပါရှင်သာရိပုတ္တရှင်မောဂလန်စတဲ့တာဝကတွေဒီလိုပဲသွားပါသူတို့ရဲ့ကြီးညွန့်ချက်ကဘာလဲဆိုတော့ကိုယ့်ရဲ့သာသမီလေးတွေဖရာတရားတန်ခါကိုချင်းကပ်လို့ရှင်သုံးပါးစကားလေးတွေတလုံးလောက်ကြားလိုက်ပြီးဆိုရင်ကျင့်သုံးသွားမယ်ဆိုရင်ဒါသူတော်ကောင်းစကားတစ်ခုဟာကျမ်းနာလိုက်ရလို့သူတော်ကောင်းစိတ်ဖြစ်ပြီးဆိုရင်ဘဝမှာအကြောင်းလေးတွေဖြစ်သွားပါတယ်။ဘုန်းကြီးတို့တိရိဒ္ဓမသောကမင်းကြီးကြောင့်ဘုန်းကြီးတို့မြန်မာနိုင်ငံပါဝင်ထေရဝါဒသာသနာကြီးပြန့်နှံ့သွားတယ်။ထေရဝါဒသာသနာကြီးဘာလို့ပြန့်နှံ့လာလဲလို့မေးလို့ရှိရင်ခုနှစ်နှစ်သားလေးမိမိရဲ့တူဖြစ်တဲ့နေရောဒသာမဏေရဲ့တရားစကားလေးတစ်ခွန်းကြားလိုက်တာနဲ့သူတော်ကောင်းစိတ်ပေါက်ပြီးဘာသာပြောင်းလာပြီးတော့ဗုဒ္ဓဘာသာရှင်ပြန်ဖြစ်ပြီးတော့ကိုယ်တိုင်ကိုယ်ထာနာသာသနာပြုလိုက်တဲ့ဘုန်းကြီးတို့ရဲ့မြန်မာနိုင်ငံလည်းပဲအဲ့ဒီသီရိဓမ္မသောကမင်းကြီးသူတော်ကောင်းစကားလေးတစ်ခွန်းကြားနာလိုက်ရတဲ့အတွက်ဘုန်းကြီးတို့မြန်မာနိုင်ငံမှာသာသနာကြီးရောက်လာရတယ်။ခုလည်းပဲဒီသင်္ကာလကရဲ့မိဘတွေကအဲ့ဒီလိုပြောမြင်ပြီးတော့သူသားကိုသံဃာတော်ရှင်မြတ်ဒေစီသွားတရားလေးတွေဆွေးနွေးတနေ့ကျတော့အမြင်မှရှင်းလာလို့ရှိရင်သူတော်ကောင်းဖြစ်မှာပဲဆိုပြီးတော့သွားခိုင်းတယ်။အဲ့တော့သူ့ရဲ့သားဖြစ်တဲ့သင်္ကာလကလည်းပဲခက်အမြင်နဲ့ဘလို့ပြန်ပြောတယ်ဆိုတော့အမေဖေတို့တဲ့အမေဖေတို့ကကျွန်တော်ကိုတန်ဃာတော်ရှင်မြတ်တွေကိုချီးကပ်ဖို့လွတ်တယ်။ချီးကပ်เสียမလိုဘူးလို့ကျွန်တော်ယူဆပါတယ်။ဘာဖြစ်လဲလဲဆိုတော့တန်ဃာတော်ရှင်မြတ်တွေဒီသွားတဲ့အခါမှာရှစ်ခိုးရတယ်တဲ့။ရှစ်ခိုးလို့ရှိရင်ကျမ်းမာရေးရှူတော်မှကြည့်လို့ရှိရင်ခါးကြီးတွေကုန်းပြီးတော့ခါးနာယောဂါတွေတောင်ဆွဲနိုင်ပါတယ်တဲ့။ဒါသူ့ရဲ့ခေတ်ပညာအနေနဲ့သူကသူပဲသုံးသပ်နေတယ်။နောက်ပြီးတော့ဒူးတွေဘာတွေထောက်ရတဲ့အခါမှာကြာလို့ရှိရင်ဒူးတွေရွတ်တင်ပြီးတော့နောက်ဆုံးမှကြမ်းတမ်းလာပြီးအသားရည်တွေကြမ်းလာနိုင်ပါတယ်တဲ့နောက်ပြီးတော့တန်ဃာတော်ရှင်မြတ်တွေသွားတဲ့အခါမှာတစ်ခါတည်းရန်အချိန်မသိရင်ညီကြီးရဲ့ထိုင်ရတယ်ညီကြီးရဲ့ထိုင်တော့ဘာဖြစ်တယ်လဲအဝတ်စားတွေပေယုံနေရှိတာပဲပေတော့အဝတ်စားတွေရှော်ရတော့ဆွေးမှာပဲတဲ့နောက်ပြီးတော့ယင်းနီလာတဲ့အခါမှာဘာဖြစ်လဲဆိုတော့စကားပြောရတော့စကားပြောလို့ရှိရင်ယင်းနီလို့ရှိရင်ရှင်ဘုရားလိုရာလေးတွေမိမဘုရားသူပါဇက်ကရှောက်ရတော့မှာရှောက်လို့ရှိရင် तू ကတောင်းလို့ရှိရင်ကိုကသင်္ကန်းစွမ်းကြောင်းစီလိုရာပေးရတော့မှာပဲအဲ့တော့တန်ဃာတော်ရှင်မြတ်တည်ကြီးသွားတာအရှုံးကြီးပါပဲမိခင်ဖခင်တို့တဲ့ကျွန်တော်သွားဖို့မလိုတော့ဘူးထင်ပါတယ်သူ तू ကလည်းပဲသူတရားနဲ့သူ့အမြင်နဲ့သူသူရှူတော်ကကြတော့ပိဿုပံဘွားမှာကိုရှုံးတာတွေပဲတွတ်မိဘကကြတော့ဒီလိုမဟုတ်တန်ဃာတော်ရှင်မြတ်တည်ကြီးသွားရင်နှီးမှန်လက်မှန်ရပြီးတော့တရားလေးတစ်ချက်သိလိုက်တာနဲ့ဘဝမှာအလုံးကြောင်းသွားပြီးတော့နုညံ့ပင်မွေးတဲ့သာသနာတော်လောကကိုအလှဆင်နိုင်တဲ့ပုဂ္ဂိုလ်ဖြစ်လိမ့်မယ်လို့ကြီးညွှန်းပြီးတော့တွားခိုင်းတယ်။သူကတော့ပိဿုပံဘွားမှာရှိခိုးရတာ၊ကျမ်းမာရေးရှူတော်ကလည်းပစ္စည်းကုန်တာတွေစကားပြောရတာတွေဒါတွေကိုတွားပြီးတော့တွေးပြီးတော့သူရှူတော်ကတွားเสียမလိုဘူးလို့ပဲတသက်လုံးညှင်းလာတာ။နောက်ဆုံးတော့မိဘဖြစ်တဲ့နှစ်ပါးတည်းကအဖေဖြစ်တဲ့လူကဘယ်လိုစဉ်းစားကြလဲဆိုတော့ငါသားတော့ပြောလို့တော့မရတော့ဘူးတဲ့ငါတို့လည်းပဲသေးရတော့မိဘရဲ့စကားကိုသာသမီတွေကသေကာနီးပြောခဲ့တဲ့စကားကိုသဲနှလုံးထဲမှာစွဲတယ်လို့ရှေးလူကြီးတွေလည်းပြောကြတယ်ဒါဟုတ်နိုင်တယ်အဲ့တော့ငါမှားခဲ့မှာပဲတစ်ချိန်မှာသူဟာဒီယူဝါဒတွေကိုတက်သည့်နားလည်တဲ့ပုံကူနဲ့တွေးတဲ့အခါစွန့်ပြီးတော့သူတော်ကောင်းဖြစ်တယ်ကောင်းရပါရဲ့ဆိုပြီးတော့သေကာနီးမှမှားခဲ့တယ်တိတာတာတာနမတရားတိတဲ့ချစ်တာတဲ့ငါတို့သေတော့မှာအဲ့တော့ငါတို့မရှိတဲ့နောက်မှာအရက်6မျက်နှာကိုသွားပြီးတော့ရှစ်ခိုးပါဆိုပြီးတော့နောက်ဆုံးစကားလေးမှာခဲ့တော့ဟိုကလည်းပဲဝန်ခံလိုက်တယ်ပေါ့အဲ့တော့သူ့ရဲ့မိဘကအရက်6မျက်နှာကိုရှစ်ခိုးလိုက်ပါလို့ပြောလိုက်တာကို तू ကလည်းပဲဒီလိုပဲဆွဲယူ ဒီအရက်6မျက်နှာချစ်ကိုပါလို့ရိုးရိုးသားသားပဲပြောတဲ့တင်လို့ဒီလိုပဲမနဲ့စောစောအရာကထကြာစကြမျိုးတွေကနေထွက်မြို့ပြင်ရောက်တဲ့ကရက်6မျက်နှာကိုသူမိပါစကားကိုဒါလေးတော့လိုက်နာမယ်ဆိုရှစ်ခိုးတယ်ပေါ့မြတ်စွာဘုရားကတနေ့အဲ့ဒီသင်္ကာလကတူသားဗုဒ္ဓဘာသာဝင်ဖြစ်ပြီးတော့ယတနာ၃ပါးကိုစီးကပ်မဲ့ကြီးကိုမြင်တော့အဲ့ဒီနေ့မှာပဲကြာဝေလူဝန်ကျောင်းကနေပြီးတော့သင်္ကန်းကိုပြင်ဆင်ကားဝတ်ပြီးတော့တပိတ်လေးပြုတ်ပြီးတော့မြတ်စွာဘုရားရာဇကြုံမျိုးနဲ့ဆုံးခံကြွလာတယ်ပေါ့ကြွလာတော့အဲ့ဒီလိုပဲခေါင်းကလည်းပဲရေဒီတစ်ပေါက်ပေါက်နဲ့စိုးနေတာအဝတ်တရားလည်းပဲစိုးပြီးတော့လောက်ချီပြီးတော့ရက်ချောင်းမျက်နှာချစ်ခိုးနေတာမြင်တော့မြတ်စွာဘုရားကအဲ့ဒီနေရာမှာတွားကြက်ပြက်ဒါပေမဲ့လို့သင်္ကန်းလည်းကတ္တတာတိလည်းမတိဘူးကြည်လည်းမကြည်ဘူးသူ့လှုပ်သူ့လှုပ်နေတာအဲ့တော့မြတ်စွာဘုရားမေးလိုက်သူကြွယ်တာတဲ့သင်ဟာရက်ချောင်းမျက်နှာတို့ကိုဒီခန္ဓာကိုယ်ရေရောသဘင်ရေရောရေတွေဆိုပြီးတော့ရှစ်ခိုးနေတာဘာကြောင့်များရှစ်ခိုးနေတာပါလဲလို့မြတ်စွာဘုရားကမေးလိုက်တော့သင်္ကလကတ္တုကမြတ်စွာဘုရားတဲ့တပည့်တော်ရဲ့ဖခင်ကတေဂာနီးမှာမှားသွားပါတယ်ငါသားတဲ့ငါတို့မရှိတဲ့နောက်မှာရက်ချောင်းမျက်နှာကိုရှစ်ခိုးပြီးတော့နေခဲ့ပါလို့မှားသွားတဲ့အတွက်ကျွန်တော်ကနေ့စဉ်နေ့စဉ်ဟောဒီရာဇဂျုံမျိုးတွေကနေထွက်ပြီးတော့စိုးစိုးသောအဝတ်စိုးစိုးသောသဘင်လေးနဲ့လောက်ချီပြီးတော့ကျွန်တော်ရဲ့ဖခင်ရဲ့စကားကိုလေးစားလိုက်နာတော့အဖြစ်သက်ကရွန်တော်အယိုသေးပြုတော်အဖြစ်ကရုံကရွန်တော်လေးလေးမြတ်မြတ်ထားတော်အဖြစ်မာနတော်ပူဇင်တော်ပူဇော်လိုလို့မျက်နှိုးလွန်းလွန်းကျွန်တော်ကလာပြီးတော့ရှစ်ခိုးနေရတာပါတဲ့ဘုန်းကြီးတို့လည်းပဲခုတခါတရံတွေ့ပါတယ်ဘုန်းကြီးတို့နဲ့တွေ့တဲ့တခါတွေအိမ်မှာသူတို့ရဲ့မိဘမရှိတဲ့အခါမှာဓာတ်ပုံကြီးတွေဖြည့်ပြီးတော့အမြဲတမ်းပဲဒီသူတို့ရဲ့အလေးထားအတိုင်းပဲဓာတ်ပုံရှင်မှာဖျောင်းနိုင်နေမွေးတိုင်းနေပူဇော်နေကြတာဒီလိုပါပဲခုလည်းပဲဒီသင်္ကလကသူ့ရဲ့မိဘတွေမှာခဲ့တဲ့စကားကိုတိတ်ပြီးတော့လေးမျက်လုံးလို့ပါတဲ့မေဖေကိုချစ်လွန်းလို့ဘာသာရေးရတော့သူ့ရဲ့မြန်အရှုံးကြီးပဲဆိုတော့ဒီတခုကတော့သူလက်မခံခဲ့ဘူးဒါကြောင့်မို့ရှစ်ခိုးနေတာပါဆိုတော့မြတ်စွာဘုရားကဘယ်လိုမင်းလိုက်တယ်ဆိုတော့နာဂောကပရိပုတ္တအရိယတဝိနည်းဧဝံသာတိတာနမတိတ္တဗာတဲ့သူကြွယ်တာတဲ့တင့်ရဲ့မိဘတွေမှာခဲ့တဲ့တင်သင်ဟာရက်ချောင်းမျက်နှာကိုတင်ရှိခိုးနေတယ်တင်ရှိခိုးနေတယ်လို့ငါဘုရားရဲ့သာသနာတော်မှာတော့ရက်ချောင်းမျက်နှာကိုအဲ့ဒီလိုရှိခိုးထိုက်တယ်လို့ငါဘုရားမဟောပါဘူးတဲ့ငါဘုရားရဲ့သာသနာတော်မှာတင်ရက်ချောင်းမျက်နှာလိုက်ရှိခိုးနေတယ်လို့ငါဘုရားရဲ့သာသနာတော်မှာလည်းရက်ချောင်းမျက်နှာကိုရှိခိုးပူဇော်တာရှိပါတယ်တင်ရှိခိုးတယ်လို့တော့မဟုတ်ပါဘူးလို့မြတ်စွာဘုရားကမိန့်တော်မူလိုက်တယ်။အဲ့မှာသင်္ကလကစိတ်ဝင်စားလာ။သူ့ဖေကလည်းပဲဗုဒ္ဓဘာသာဝင်ဖြစ်တယ်ပေါ့။ဗုဒ္ဓဘာသာဝင်ဖြစ်တဲ့မိဘကပါလိုက်တာကတမျိုးသူနားနေနေတာတမျိုးခုမြတ်စွာဘုရားကအရိယာဖြစ်တဲ့ငါဘုရားရဲ့သာသနာတော်မှာရက်ချောင်းမျက်နှာရှိခိုးတာဆိုတာဒီလိုမဟုတ်ဘူးဆိုတော့သူ့စိတ်ထဲမှာသူ့ရဲ့ဖခင်ကလည်းပဲအရိယာသာသနာမှာဥပါဒကဖြစ်တော့ဘလို့များဖြစ်ပါလိမ့်မယ်သိကျင်စိတ်တွေပေါ့တော့မြတ်စွာဘုရားကိုမြတ်စွာဘုရားတဲ့မြတ်စွာဘုရားရဲ့သာသနာတော်မှာရက်ချောင်းမျက်နှာရှစ်ခိုးတယ်ဆိုတာဘယ်လိုပါလဲမြတ်စွာဘုရားတဲ့အဲ့ဒီရှစ်ခိုးပုံရှစ်ခိုးနည်းကိုတပည့်တော်ကိုသိအောင်ဟောကြားတော်မူတာမြတ်စွာဘုရားလို့အဲ့ကြံမှာတောင်းပန်တော့တာဒါပေမဲ့လို့ရှစ်ခိုးမှုတွေကိုတော့မလုပ်သေးပါဘူးသူဗုဒ္ဓဘာသာဝင်ဖြစ်မခံယူသေးဘူးပေါ့အဲ့တော့မြတ်စွာဘုရားလည်းပဲသိချင်နေတယ်ဒီလိုဆိုရင်နားထောင်ပါတဲ့ငါဘုရားဟောပြမယ်ဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီအရက်ချောင်းမျက်နှာရှစ်ခိုးတဲ့အကြောင်းကိုဟောရင်းနဲ့အခြားတရားတွေလည်းပဲဟောသွားတယ်ဘယ်လိုဟောလဲဆိုတော့ယတ္တောဘောဂာပတိဗုဒ္ဓအရိယသာဝကတ္တသတ္တရောကမ္မကိလေသာပိနာဟွန်တိတဲ့သူကြွယ်တာတဲ့ငါဘုရားရဲ့သာသနာတော်မှာအရိယသူတော်ကောင်းလမ်းစဉ်ကိုကြားရောက်ပြီးတဲ့အ ਨੇ ဆုံးသောတာပန်ရှိတဲ့အရိယသာဝကတွေကငါဘုရားရဲ့သာသနာတော်မှာသတ္တရောကမ္မကိလေသာပိနာဟွန်တိသတ္တရောလေးမျိုးလေးသာကုံသောကမ္မကိလေသာကံသာလင်းဖြစ်တဲ့ပူပန်စေတဲ့နှိမ့်ဆက်တတ်တဲ့ကိလေသာတရားတို့ကိုပဟိနာပယ်ပြီးကုန်သည်ဟွန်တိဖြစ်ကုန်၏တဲ့။ငါဘုရားရဲ့သာသနာတော်မှာပထမဆုံးကိုချင်းတီလာဆင်ခြင်မှုအတွက်ကိုကိုနောင်တတွေနဲ့နှိမ့်ဆက်စေတတ်တဲ့အကုသိုလ်တရား၄ပါးကိုပယ်ရတယ်တဲ့။အကုသိုလ်တရား၄ပါးကဘာလဲဆိုတော့ခွန်ကြီးတို့ပါဏာတိပါဒသူတစ်ပါးသက်သက်ဖြတ်မှုဒါဟာဘာသာတိုင်းမှာလက်မခံပါဘူးတော်တော်များများဘာသာတွေဟာကိုယ်သက်သက်ရှည်ခြင်းတလို့သူများလည်းပဲသက်ရှည်ခြင်းရပါဘူးကိုချင်းသာတရားလေးထားရင်ဘယ်သူများသက်သူတာတက်ဖို့ရဝေးပါလေဒါကြောင့်မို့ဒီပါဏာတိပါဒသူတစ်ပါးသက်သက်ခြင်းအရိဏာဒါနသူတစ်ပါးဥစ္စာခိုးခြင်းခိုးခြင်းဆိုတာလည်းဘုန်းကြီးတို့တိုက်ရိုက်ခိုးမှာမဟုတ်ပါဘူးဒီမိမိတို့ဝိလဲကြောင်ပန်းတဲ့ခိုးတာတွေကလည်းပဲမျိုးမျိုးပါဠိတော်တွေမှာထာဂရာတွေမှာဆိုရင်ခိုးခြင်း25မျိုးတောင်ရှိပါတယ် အဲ့တော့သူတော်ဘာဥစားခိုးခြင်းကာမိတုမိစ္ဆာစာရသူတော်ဘာသားများတွေကိုဖြည့်ဆည်းခြင်းမုတာဝါဒလိညာပြောဆိုခြင်းငါဘုရားရဲ့သာသနာတော်မှာအရိယတောကဖြစ်တဲ့ပုဂ္ဂိုလ်ဟာကမ္မကိလေသာလို့ခေါ်တဲ့နောင်တတရားတွေနှိမ့်ဆက်တတ်တဲ့ဟောဒီကိလေသာလို့ခေါ်တဲ့ကံတရား၄မျိုးကိုပယ်ရတယ်ဒါအကျဉ်းချုပ်ပါပဲအဲ့တော့နံပါတ်၄ဒီအကုသိုလ်၄မျိုးကိုပယ်နိုင်ရတဲ့သူများတတ်တာသူများဥစ္စာခိုးတာသူတစ်ပါးသားများပေါ်မှာပြင်မာတာလိညာပြီးတော့တစ္ဆာမရှိဂရိမရှိပဲနဲ့ရှောက်ပြီးတော့ပြောတာဒီ၄ချက်ကိုပယ်ရတယ်နောက်ပြီးတော့ဗာလဲဆိုတော့စတူရိဇာဌာနေပါပါတကံမနာကရောတိတဲ့စတူရိဇာ၄မျိုး၄ဇာကုံသောဌာနေအကြောင်းတရားတို့ဖြင့်ပါပါကံမံအကုသိုလ်မကောင်းမှုကိုနာကရောတိမပြုလုပ်တော့ပေတဲ့ဇာဇာဘောဂနံပါယမုခာနိနာတိဝတိဘောဂနံစီးစိန်တို့၏ပါယမုခာနိပြည့်စည်ကြောင်းဖြစ်တဲ့အကြောင်းတရားတွေကိုနာတိဝတိမမီဝဲတော့ပေတဲ့အဲ့တော့နံပါတ်1အကုသိုလ်၄မျိုးနောင်တတရားနှိမ့်ဆက်စေတတ်တဲ့မကောင်းတဲ့ကံ၄မျိုးကိုပယ်ရတာဒါပြောပြီ။အဲ့တော့နံပါတ်2ကဘာလဲဆိုတော့အဲ့ဒီမကောင်းတဲ့အကုသိုလ်တွေလှုပ်ခြင်းရဲ့အကြောင်းတရား၄ပါးကိုလည်းရှောင်ကြဉ်ရတယ်မမိဝဲရဘူး။နံပါတ်3ကဘာလဲဆိုတော့စာဇာဘောဂနံဘာယမှုဂာနိနတိဝတိစီးပွားဥစ္စာဆိုတာလူမှုရေးသာသနာရေးအတွက်စီးပွားဥစ္စာဆိုတာလိုအပ်တယ်အဲ့တော့စီးပွားဥစ္စာပျက်စီးမဲ့တရား6ပါးကိုလည်းပဲလုံးဝရှောင်ကြဉ်ရတယ်တဲ့။ပြည်ဆုံးပြီးတဲ့အခါမှာဘာလဲဆိုတော့တောဧဝံသုတ္တတပါပကပကတောသာရိတပရိစ္ဆာရိဥဘောလောကဝိဇ္ဇာယပရိပန္နောဟောတိ။တောဒုရိယတဝကတိဧဝံဤသို့ဝါဤဆွေပြီးသောနည်းဖြင့်သုတ္တတ14ပါးကုန်သောပါပကပကတောယုံမှသောတရားတို့မှကင်းသည်ဟုတ်တော်ဖြစ်၍သာရိတပရိသာရီချောင်းသွားသောယမနာတို့ကိုဘေးရန်ကင်းကွာအေးမြချမ်းသာအောင်ကောင်းစွာဖုံးပြီးပိတ်ဆို့တတ်သည်ဟုတ်တော်ဖြစ်၍ဝါဖြစ်ခြင်းကြောင့်ဥဘောလောကဝိဇ္ဇာယပြိပန်သောပိနှစ်ပါးစုံသောပိစုပန်လောက၌ဖြစ်သောအကျိုးမဲ့တမလွန်ပွား၌ဖြစ်သောအကျိုးမဲ့ကိုအောင်မြင်ခြင်းကပရိပန်သောကျင့်ရာရောက်နေသည်ဟောတည်ဖြစ်ပါသည်ဣတိသောဘဂဝါသုံးလောကဒုရရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါသည်တည်းအဲ့တော့နံပါတ်၁ချက်ကတော့အာလုံးသိသွားပြီမကောင်းမှုမိမိရဲ့နောင်တတရားတွေကိုဖြစ်စေတဲ့ပူပန်စေတဲ့သူတစ်ပါးတက်ခြင်းတက်ကိုတက်ခြင်းစတဲ့၄ပါးကိုရှောင်ကြဉ်ရမယ်ဆိုတာငါးပါးသီလတွေကသူတော်မီဒီယာချန်ကျန်တဲ့၄ပါးကိုလုံးဝပယ်ရပါတယ်တဲ့နောက်ပြီးတော့အဲ့ဒီအကုသိုလ်တွေလုပ်ခြင်းရဲ့အကြောင်းအရာလည်းပဲ၄မျိုးရှိတယ်တဲ့ဘာတွေလဲဆိုတော့ဆန္ဒဂတိကိစ္ဆန္တောပါပကံမံကရောတိတဲ့နံပါတ်၁ချစ်ချင်းကြောင်းတယ်လောဘကြီးလို့ရှိရင်လည်းပဲအကုသိုလ်တွေလုံးပြီးတော့လာတယ်တဲ့လောဘဆိုတာတာအတွက်တမိအတွက်သာသနာအတွက်စီးပွားရှာတဲ့ထိုက်တဲ့လောက်လောဘကတော့အပယ်မကျပါဘူးတချို့ပုဂ္ဂိုလ်တွေကြတော့ဒီလိုမဟုတ်ဘူးဆန္ဒချစ်ခြင်းကြောင့်တိတ်ပြီးတော့လောဘတွေကြီးလာပြီဆိုရင်အကုသိုလ်ကလုံးလွယ်တယ်တဲ့ဒီတရားဝင်ပဲရှောင်ကြဉ်ရတယ်ဒါအရေးကြီးတယ်ဘုန်းကြီးတို့ဒီနိုင်ငံရေးဖြစ်ဖြစ်လူမှုရေးဖြစ်ဖြစ်မိမိရဲ့ခြေမျိုးမူလို့မိမိရဲ့ဘက်သားမူလို့မိမိရဲ့ဘာမူလို့စသဖြင့်ဆန္ဒကတိလိုင်းမိပြီဆိုလို့ရှိရင်အကုသိုလ်တရားတွေကတန်းပြီးတော့ဖြစ်တော့လာတယ်တရားစီရင်ရေးတွေမှလည်းပဲဒါကြောင့်အကုသိုလ်တွေဖြစ်ကြတာနောက်ပြီးတော့ဗာလဲဆိုတော့ဒေါသကတိံကိစ္ဆံတောပါပကမ္မံကရောတိတဲ့မုန်းခြင်းကြောင့်ဒေါသကြီးခြင်းကြောင့်ဒေါသအာဃာတဆိုတာလည်းပဲကိုယ့်ကိုယ်ကိုထိလို့ခြင်းစိတ်ဆိုးတာလေးတွေကဒါအပေကြတဲ့အဖြစ်ကမ္မပဋ္ဌာန်မမြောက်ပါဘူးခုကတော့မဟုတ်ရန်ညိုးကြီးတွေဖွဲ့ပြီးတော့ကိုယ်လူမျိုးချင်းချင်းဘာရညာရင်မဟုတ်ဘူးငါစီတိန်ကိုဘာဖြစ်လိမ့်မယ်စသဖြင့်အညိုးအတေးကြီးပြီးတော့ဝိုင်းပြီးတော့ချပြီးဆိုရင်ဒါဒေါသကတိလို့ခေါ်ပါတယ်ဒါလည်းပဲအကုသိုလ်မှန်တဲ့မြောက်လှုပ်ခြင်းရဲ့အကြောင်းရင်းဒါကြောင့်ကိုကိုယ်တည်းတန်တန်မှာလောဘရှိခြင်းရှိမှာပဲဒါပေမဲ့လောဘမကြီးပါနဲ့ဆန္ဒကတိမရောက်ပါဘူးဒေါသလည်းပဲရှိခြင်းရှိမှာပဲသို့တော့ဒေါသမကြီးပါနဲ့အာဃာတမကြီးပါနဲ့ဒါဆိုရင်အကုသိုလ်ဆိုတာဖြစ်เสียမရှိပါဘူးတဲ့မြတ်စွာဘုရားကနောက်ကပါလဲဆိုတော့မောဟကတိကိစ္ဆန္တောပါပကမ္မံကရောတိတဲ့မောဟကတိဆိုတာဉာဏ်ပညာမပြည့်စုံတာအသိလိမ္မာအတက်ပညာအသိလိမ္မာမဲ့တာပေါ့ဒီပညာမတတ်တဲ့ပုဂ္ဂိုလ်တွေဟာတခါတရံကြတော့အကုသိုလ်တိတ်ပြီးတော့လှုပ်တယ်တဲ့ဒါကြောင့်မို့ပညာတတ်အောင်လှုပ်လို့ရှိရင်ဒီအကုသိုလ်တွေလှုပ်ဖို့ရလဲသွားပါတယ်ပညာဆိုတာဒီဟာကောင်းတာဒါမကောင်းဘူးဒါအကုသိုလ်ဒါအကုသိုလ်လို့ဖွဲ့ဖွဲ့ချာချာသိတာကိုဘုန်းကြီးတို့ပညာလို့ခေါ်ပါတယ်ဘွဲဒီဂရီတွေသူကသူဒေါက်တာဘွဲတွေဘယ်လောက်ခဲရရ တန်ဃာရီလောကမှာလည်းပဲတိပိတကဒရဘီဝန္တာဘွေကြီးဘလောက်ပဲရရဒီအလောကဘုံပကတနာဖြစ်တဲ့အာဟုတို့ဒီအလောကရိုးရိုးအေးအေးချမ်းချမ်းကုသိုလ်ဒီလိုကုသိုလ်အာဟုတို့ဖွဲ့ခြားမသိဘူးဆိုရင်မြတ်စွာဘုရားတော့ဒါပညာမဲ့လူတန်းစားလို့ဒီလိုပဲသုံးနှုံးပါတယ်ဒီလိုသုံးနှုံးတဲ့တုတ်တန်တွေလည်းပိတကမှာအများကြီးရှိပါတယ်ဒါကြောင့်မောဟကတိဆိုတာသူကသူလေးတန်းမအောင်ကျင်နေပြီဒါကောင်းတယ်ဒါမကောင်းဘူးဒါကုသိုလ်ဒါအကုသိုလ်ဒါဘုံပကတနာဒါအစစ်မှဒီလိုခွဲခြားသိပြီဒီပုဂ္ဂိုလ်ကမောဟကတိကတော့တော်တော်တာဒါကြောင့်မဒီပညာမဲ့တဲ့အခြင်းရနေပြီးတော့ရှောင်ကျဉ်နိုင်အောင်တရားရနာရတယ်စပေတွေဖက်ရတယ်ကိုယ့်အကူဝေဖန်ဆုံးဖြတ်တယ်သူများပြောတိုင်းမယုံရဘူးဒါမှလည်းပဲမောဟကတိကလွတ်တယ်အဲ့တော့ဒီပညာမဲ့ပြီသူများပြောတိုင်းယုံပြီဆိုလို့ရှိရင်အကုသိုလ်တွေတိတ်ပြီးတော့ဖြစ်တော့တာပဲထိုင်နိုင်လို့တော့တာပဲတဲ့မြတ်စွာဘုရားကအဲ့တော့နံပါတ်၄လောဘကြီးလို့ရှိရင်လည်းပဲအကုသိုလ်တွေတိတ်ပြီးတော့အဖြစ်များတတ်တယ်။ဒေါသတရားအာဃာတတရားကြီးလို့ပုဂ္ဂိုလ်ကြီးမုန်းထားပြီဆိုရင်လည်းပဲအကုသိုလ်တရားတွေတိတ်ကြီးတတ်တယ်။ပညာမဲ့ပြီးတော့သူများပြောတိုင်းယုံတတ်တဲ့အဆင့်ဆိုရင်လည်းသူကသူဘွဲတည်ကြီးတွေဘလောက်ပဲရတယ်ဒီပုဂ္ဂိုလ်တွေအကုသိုလ်တွေတိတ်ကျွလွန်တတ်တယ်။နောက်ဆုံးအရေးကြီးတာကလည်းဆိုတော့ဘယကတိတဲ့။ဘယကြောက်ချင်းကြောင်းအာဂတိမလာတတ်သောဂတိတို့ကိစ္စတိလာရောက်ရ၏တဲ့။ဒီကြောက်တဲ့တရားဆိုတာဘာလဲဆိုတော့အမျိုးမျိုးရှိပါလေခွန်ကြီးတို့ဥပမာအားဖြင့်ကိုကသူနဲ့မိတ်ဖြစ်နေတယ်မိတ်ဖြစ်နေတာလေးကိုဒီလိုအမှန်တမ်းပြောလိုက်လို့မိတ်ပြတ်ပြီးတော့ငါရဲ့စီးပွားရေးတွေထိခိုက်လိမ့်မယ်ဆိုပြီးတော့စီးပွားရေးတွေနည်းနည်းလေးတက်ချင်တာနဲ့တွားပြီးတော့မိတ်ပြတ်မှကြောက်တာနဲ့မကောင်းတာလုပ်မိဒီပုဂ္ဂိုလ်ကဘယကတိဖြစ်တာပါကိုယ့်ရဲ့ယာဒုကရှိနေတယ်ငါအမှန်တမ်းပြောလိုက်လို့ရှိရင်ငါယာဒုကြောက်ရရည်ရဲ့ယာဒုပြုတ်လို့ရှိရင်ငါမှာစာရေးတောက်ရည်တွေဒုက္ခရောက်ရကြီးကိုကြောက်သွားလို့ရှိရင်ဒါလည်းဘယကတိဖြစ်ပြီးတော့အကုသိုလ်တွေသိမ့်များတတ်ပါတယ်တဲ့ဒီလိုပဲတန်ဃာတော်ရှင်မြတ်တွေဘက်ကလည်းကြည့်တယ်ဒီလိုပဲပေါ့ဒီတရားဓမ္မတွေကငါ့အပေါ်မှာသိကျေးဇူးများတယ်ငါဒီလိုမှန်တာပြောလိုက်လို့ငါစီမလာလို့ရှိရင်ဆိုပြီးတော့မဟုတ်တာတွေလျှောက်ပြီးတော့ရေးလာမြောင်းပေးတယ်ပြောတယ်မှန်တာကိုသင်မပြပဲနဲ့နောက်ကနေပြီးတော့အပိအမြောက်လိုက်ပြီးတော့လှုပ်တယ်ဆိုဒါတွေကဘယကတိဖြစ်တာအဲ့တော့လောကမှာကြောက်စရာအကောင်းဆုံးညာဘာပါလဲလို့ဒီအဲ့ဒီအကြောက်တရားကကြောက်စရာအကောင်းဆုံးနဲ့ကိုယ်မှာစီစဉ်ဥစားရော့သွားမှကြောက်တယ်ကိုယ်မှာယာဒုအနာရော့သွားမှကြောက်တယ်အမှန်တရားကိုရင်မဆန်ရဲဘူးဆိုရင်စောင်းရည်တောက်ရည်ဆင်းရဲသွားမှကြောက်တယ်ဒီအကြောက်တရားတွေရှိလိုက်ရင်အကုသိုလ်တွေကဘုံဘောလက်အောနဲ့များလာတော့တာပါပဲတဲ့ဒါကြောင့်မို့ဒီအကြောက်တရားကလောကမှာကြောက်စရာအကောင်းဆုံးတရားပါဆိုပြီးတော့ဒီအကတိလေးပါအကုသိုလ်တရားတွေဖြစ်ခြင်းရဲ့အကြောင်းဆိုပြီးတော့သင်္ခါရကတ္တတ္တဟာလောကလူပုံနဲ့မှနေတော့မြတ်စွာဘုရားလူပုံနဲ့မှစိတ်ထားတတ်အောင်ဒါတွေကိုဟောကြားနေတာပါဘုန်းကြီးတို့သာသနာတော်မှာလည်းပဲရှင်းစရာတော်တွေဒီပရိဝါစတဲ့ပါဠိတော်တွေမှာရဟန္တာရှင်မြတ်တွေရောမြတ်စွာဘုရားရောဟောထားတာရှိတယ်ပေါ့ဘယ်လိုရှိလဲဆိုတော့သာသနာတော်ကြီးကိုစောင့်ရှောက်နေတာဘယ်သူပါလဲလို့မေးရင်ခုခေတ်မှာတော့ဘိုးတော်တွေရောဘာတွေရောသူတို့ကသာသနာစောင့်ရှောက်နေတယ်လို့ဒီလိုပဲသုံးနှုန်းကြတယ်တချို့ကလည်းကြားမင်းစောင့်ရှောက်နေတယ်မဟုတ်ပါဘူးအဲ့တော့တန်ခါရဏတင်တဲ့ထဲမှာပထမတန်ခါရဏတင်တဲ့ထဲမှာဘုန်းကြီးတို့ပါရာဇိကံထကရာထဲမှာနာဂတိသာသနာလက်စီရခိတတိတဲ့အနာဂတ်သာသနာတော်မှာလက်စီယဟန်လက်စီယဟန်တွေကသာသနာဆောင်လျှောက်လိမ့်မယ်ဆိုတော့အလက်စီယဟန်တွေပေါ်လိုက်သာသနာပွဲလိမ့်မယ်ဆိုတဲ့အဓိပ္ပာယ်ပါပြီးသားဖြစ်တယ်။အဲ့တော့လက်စီဆိုတာဘာလဲဆိုတော့အင်္ဂါ၃ချက်ရှိတယ်တဲ့။လက်စီယဟန်အလက်စီယဟန်အဲ့တော့သာသနာပွဲအောင်လုပ်မယ်ယဟန်ကအလက်စီယဟန်သူတို့ကအင်္ဂါ၃ချက်ဘာလဲဆိုတော့သင်္စိဒ္ဓအပတ္တိအပိစတိတဲ့။မြတ်စွာဘုရားပြည့်ညက်တာတဲ့သိက္ခာပုဒ်တိအာတိတိမတိတိအကုန်ကျူးလွန်တော့တာမြတ်စွာဘုရားဒါမလုံးနဲ့လုံးတယ်ကွာဟွာမပြောနဲ့ပြောတယ်စသည်ဖြင့်အကုန်လုံးအကျွတ်တိုက်ပြီးတော့အကုသိုလ်မှန်သည်မဝီနီသိက္ခာပုဒ်တိလိုက်ချိုးနေတာအလစ်တိဒီပုဂ္ဂိုလ်ကြီးများရင်သာသနာဘေးရင်မေးမနေနဲ့ကွဲမှာပဲတဲ့မြတ်စွာဘုရားနောက်ပြီးတော့သင်္စိဒ္ဓအပတ္တိအပိစတိအပတ္တိပရိကုဝတိတဲ့မလွဲတာလို့အာသတ်နေဆိုရင်လည်းပဲတစ်ချိန်မှငါစောင့်ကြည့်မယ်တစ်ချိန်မှငါဒေသနာကြားမယ်တစ်ချိန်မှဘုန်းကြီးတို့ဒီတန်ဃာတိတ္တိဘာတွေဆိုလို့ရှိရင်ဒီဝတ်တွေဘာတွေထောက်တည်ပြီးတော့ဒီနေရာနဲ့ငါပြီးတော့အာဘတ်ဆင်ကြအောင်လုပ်မယ်လို့စိတ်မရှိဘူးဆိုရင်ဒီတိုင်းအောင်းနေတယ်အပြစ်တွေလည်းပဲကျူးလွန်နေကျူးလွန်နေပြစ်ကိုလည်းပဲဝန်မခံဘူးဆိုရင်ဒီပုဂ္ဂိုလ်ကအလစ်ကြီးသာသနာကွဲမှာပဲတဲ့ဒီပုဂ္ဂိုလ်ကြီးများလာနောက်ဆုံးချက်ကဘာလဲဆိုတော့အာဂတိကမနင်းစကိစ္စတိစောစောကပြောတယ်လို့လောဘကြီးလို့မဟုတ်တာတွေလျှောက်ပြီးတော့အလူခန္ဓာတွေဘာတွေလုပ်တယ်ဒေါသကြီးလို့မုန်းတဲ့ပုဂ္ဂိုလ်အကျိုးတွေပြက်အောင်လျှောက်ပြီးတော့လုပ်တယ်မောဟကြီးလို့ကုသိုလ်ကုသိုလ်မှန်မသိပကတနာနဲ့အနှစ်သာရခွဲခြားမသိလို့မဟုတ်တာတွေလျှောက်လုပ်တယ်ဘယကတိကိုယ်မှာစားရင်တောက်ရင်လေးပြည်လည်နေတာဆင်းရဲသွားမှာဆိုလို့မဟုတ်တာတွေလုပ်တယ်လို့အာအာဂတိလိုက်တယ် အဲ့တော့အာဘက်တွေအပြစ်တွေကိုကျူးလွန်တယ်ပြန်ပြီးတော့စောင့်ကြည့်တဲ့စိတ်နဲ့ဒေသနာကြားခြင်းစတဲ့ပူဇော်မှုမလုပ်ဘူးအာဂတိတရားလည်းပဲပြည့်နေတယ်ဒီပုဂ္ဂိုလ်ကအာလိစီအဲ့ပုဂ္ဂိုလ်ကသာသနာဖြတ်စည်းနေတဲ့ပုဂ္ဂိုလ်လို့မြတ်စွာဘုရားရဲ့အရိယတဝကဆက်ဆက်ကဒီလိုပဲမိန့်ကြားခဲ့တယ်ပေါ့အဲ့တော့သာသနာဆောင်တဲ့ပုဂ္ဂိုလ်ဆိုတာကြောင်းမြန်ပြန်လိုက်သောသောအာဘက်တွေကိုတက်နိုင်နိုင်ရမတင့်အောင်ကြိုးစားတယ်ပေါ့မလွဲတာလို့တင့်သွားပြီဆိုရင်လည်းပြန်ပြီးတော့ကုစားခြင်းသိရှိတယ်ကုစားတယ်အာဂတိတရားဘယ်တော့မှမလိုက်ဘူးကို့ငတ်ခြင်းငတ်သွားပြီမဟုတ်တာတော့ငါမပြောဘူးအမှန်တရားဘက်ကယက်တည်မယ်ဆိုတဲ့ပုံကူတွေကသာသနာတော်ကြီးရှေ့အောင်စောင့်ရှောက်တဲ့ပုံကူတွေပါသာသနာဆောင်နမင်းကြီးတွေဆိုတာအဲ့ဒီလက်စီပုံကူတွေပါလို့ဒါမိန်ကြားခဲ့ရတယ်ဒါကြောင့်မို့ဒီအာဂတိတရားဟာသိပြီးတော့အရေးကြီးပါလေဘုန်းကြီးတို့ဒီဟာတွေနဲ့ဆက်ပြီးတော့ဘဝတုဒ္ဒအဖြစ်ဘုန်းကြီးတို့ပြောချင်တာဗာပြောချင်တယ်ဆိုတော့ဒီဘုန်းကြီးတို့ဒီအနှစ်တည်းထောင်လောက်နေပါကြာသွားတယ်ကျန်စစ်သားမင်းရဲ့အကြောင်းလေးကိုကြည့်လိုက်လို့ရှိရင်ဒီအဂတိတရားကျင်းပြီးတော့ခုချိန်မှာမြန်မာသမိုင်းကိုမြင်လို့တဲ့ပုံကိုယ်တိုင်းဗမာတွေမှာကပဲနဲ့မြန်မာသမိုင်းကိုတန်ဖိုးထားတဲ့ဘုန်းကြီးတို့ဒီနိုင်ငံခြားသားတွေဟာကျန်စစ်သားမင်းရဲ့အကြောင်းကိုတွေ့တိုင်းတွေ့တိုင်းသိပြီးတော့ကြည်ညိုကြပါတယ်ဒါပါဖြစ်လို့လဲဆိုတော့အဂတိတရားကျင်းပြီးတော့နိမန်လမ်းမှန်နဲ့အများကျိုးကိုဆောင်ရွက်ခဲ့လို့ဆိုတာဘုန်းကြီးတို့ပေါ်လွင်နေပေါ့အဲ့ဒါဘယ်မှာသွားပြီးတော့ပေါ်လွင်နေလဲဆိုတော့ဘုန်းကြီးတို့ရွှေစည်းပုံစည်းတီးဆိုတာအနောယထာမင်းကြီးတီးခဲ့တယ်ပေါ့ဆွဲတော်ကိုထပ်ပနာပြီးတော့နောယထာမင်းကြီးတီးခဲ့တာမပြီးပြတ်တော့ကျန်စစ်သားမင်းလက်ထက်ကြတော့ပြန်ပြီးတော့တီးခဲ့တယ်ပေါ့ပြန်တီးခဲ့တော့သူတီးပြီးတဲ့အချိန်မှာဘုန်းကြီးတို့ကြောက်စာစိုက်သွားတယ်ပေါ့ကြောက်စာစိုက်သွားတော့ဘုန်းကြီးတို့ဘာတွေ့ရတယ်လဲဆိုတော့အဲ့ဒီအချိန်မှာစောလူမင်းရဲ့လက်ထက်မှာငရမန်ပုံကံတဲ့အခါမှာတိုင်းပြည်ဟာလူသားတွေစည်ရည်တွေစစ်တမ်းတွေခံပြီးတော့တနိုင်ငံလုံးပကံနေပြီးတော့ပါဝင်မြန်မာနိုင်ငံတနိုင်ငံလုံးဟာဒုက္ခတွေရောက်ပြီးတော့စစ်တမ်းကိုခံပြီးတော့ပြည်တွင်းစစ်ကြီးခံလိုက်ရတဲ့အတွက်လူတွေမှာငတ်ပြတ်ဒုက္ခတွေရောက်နေတဲ့အချိန်မှာကြံစစ်သားမင်းကနန်းတက်ပြီးတော့အဲ့ဒီနန်းတက်ပြီးတဲ့အချိန်မှာရွှေစည်းပုံစည်းတီတို့ကြီးကိုတီးပြီးတော့ကြောက်စာရေးထိုးခဲ့တယ်ပေါ့အဲ့ဒီကြောက်စာတိတ်ပြီးတော့ခိုင်လဲခိုင်လုံပါတယ်ပကံရောက်လို့ရှိရင်လည်းပဲဒါကြီးညိုတဲ့အနေနဲ့ကိုဒီကြောက်စာဘယ်မှာရှိတယ်လဲဆိုတာသွားပြီးတော့လေးလာသိတယ်ပေါ့မဖက်တတ်တော့မှမှန်းပြီးတော့ကြီးညိုလို့ရတာအဲ့ဒီမှာကြံစစ်သားမင်းကြီးကဘလို့ဒိဋ္ဌိပြုခဲ့တယ်လဲဆိုတော့ပြည်သူပြည်သားတွေပြည်တွင်းစစ်တမ်းတွေခံပြီးတော့ငတ်ပြတ်ဆင်းရဲနေရတယ်ပေါ့ဒါတွေကိုသူမြင်တော့သူ့ရဲ့ကြောက်စာထဲမှာမပါလို့လဲဆိုတော့သူနန်းတက်လာတဲ့ရည်ရွယ်ချက်လေးဟာပြည်သူပြည်သားတွေရဲ့မျက်ရည်ကိုတုတ်ပေးမယ်ဆိုတဲ့ရည်ရွယ်ချက်တစ်ချက်ပါပါဒါပါလဲဆိုတော့မျက်ရည်ကိုတုတ်ပေးမယ်ဆိုတော့အဟုတ်မျက်ရည်လိုက်တုတ်เสียမလိုပါဘူးပြည်သူပြည်သားတွေတောင်းနေပြေးလေအောင်စိတ်တက်ပြီးမြင့်မြက်လောင်သူလှုပ်ပေးမယ်လဲတယ်လဲပဲလှုပ်သွားပါတယ်ဒါကြောင့်မရည်ရွယ်ချက်ကဒီစည်းစိမ်ကြီးတွေကိုလိုချင်လို့ရှင်ပြေဖြစ်လိုချင်လို့မဟုတ်ပါဘူးပြည်သူပြည်သားတွေကိုမျက်ရည်တုတ်ပြီးတော့ပေးမယ်စာဝန်ကြီးပြေလည်အောင်လုပ်ပေးမယ်နောက်တစ်ချက်ကဘာဆက်ဖွင့်ရလဲဆိုတော့သူ့ရဲ့လက်ရာလက်နဲ့ဆန်းစီစဘာစတဲ့စာရေးတောက်ရည်တွေကိုပေးပြီးတော့တဲ့ဟောဒီလက်ဝဲလက်နဲ့လူသားတွေရဲ့အဝတ်တန်စာတွေကိုငါပေးမယ်ဆိုပြီးတော့ရည်ရွယ်ချက်နဲ့တက်လာတယ်ရည်ရည်တုတ်ပေးတယ်ဆိုတာအစာတောက်တွေပေါ်အောင်လက်ရာလက်နဲ့ပေးမယ်အဝတ်စားတွေအရှင်ပြေအောင်ဟောဒီလက်ဝဲနဲ့ပေးမယ်ဆိုပြီးတော့သူ့ရဲ့ရည်ရွယ်ချက်ကိုဘုန်းကြီးတို့အဲရွှေစည်းပုံသေးဒီမှာကြောက်စာထိုးသွားပါတယ်အဲ့တော့ဒီနေရာမှာကြည့်လို့ချင်းကျန်စစ်သားမင်းမှာဘုန်းကြီးတို့ဒီစိတ်သက်ကောင်းမြတ်တာလေးတွေရှိတဲ့နဲ့တကယ်နဲ့ဆန္ဒဂတိလောဘကြီးခြင်းကြောင့်သူဟာငါရအောင်လို့ဆိုတဲ့စိတ်မပါပါဘူးပြည်သူပြည်သားတွေကြွယ်ဝအောင်ငါဘလို့အလုပ်ကျွေးပြရမလဲဆိုတဲ့စိတ်တက်နဲ့ဘုန်းကြီးတို့နန်းတက်ခဲ့တယ်ပေါ့နောက်ပြီးတော့ဘသူကိုတော့မုန်းတယ်ဆိုတဲ့စိတ်မရှိဘူးပြီးတော့ဘုန်းကြီးဆက်ပြီးတော့ပြောပြနောက်ပြီးတော့မောဟဂတိဉာဏ်ပညာလည်းပဲကြီးလိုက်တာဒီဘဝငါချမ်းသာဖို့ဆိုတဲ့စိတ်မရှိဘူးအာလုံတ္တဝါတွေကငါကောင်းကျိုးလုပ်မယ်ဆိုပြီးတော့ကောင်းကျိုးလုပ်တာဟာပါရမီဖြစ်တယ်ဆိုတဲ့စိတ်တည်းသူ့မှာတိတ်ပြီးတော့ပြေဝပါနောက်ပြီးတော့ဘယဂတိသူ့ရဲ့စာဝန်တွေမပြေလည်မှမကြောက်ဘူးငါကောင်းအောင်လုပ်ပြီးငါအတွက်လည်းလူလူကောင်းမှာပဲဆိုတဲ့ကမ္မနိယာမှာသဘောတရားကိုကြီးယုံကြည်တယ်ပေါ့အဲ့တော့ဒီနေရာမှာဒေါသဂတိမုံညင်းကြောင့်အကုသို့မလုပ်ဘူးဆိုတာဘယ်နေရာမှာသွားပေါ်တယ်ဆိုတော့ခွန်ကြီးတို့ဒီတမိုင်းကြောင်းကိုပြန်ကြည့်တဲ့အခါမှာဒီတမိုင်းကတော့ပကံတမိုင်းကတော့အချက်လက်ကြီးကွဲတာရှိတယ်ပေါ့ဒီနေရာမှာတခုဆရာစောကြီးရေးထားတဲ့တမိုင်းအချက်လက်တွေဟာကျန်စစ်သားမင်းဟာမုံညင်းကြောင့်အာဃာတကြီးခြင်းကြောင့်ဒေါသကြီးခြင်းကြောင့်အကုသို့မလုပ်ဘူးဆိုတာဘယ်နေရာမှာသွားပြီးတော့ပေါ်လွင်တယ်လဲဆိုတော့ခွန်ကြီးတို့ဒီမင်းဖြစ်ပြီးတဲ့အခါမှာပုပ်ပါရဲ့မှာဘုန်းကြီးတို့နော်ရထာမင်းလက်ထက်ကတထုံကိုသွားတိုက်ပြီးတော့မနူဟာမင်းကိုထိန်းချုပ်ခဲ့တယ်ပေါ့အဲ့ဒီမနူဟာရဲ့မြေဖြစ်တဲ့အတဝတ်ဓမ္မာဆိုတဲ့ဘုန်းကြီးတို့အဲ့ဒီကျန်စစ်သားမင်းတက်တဲ့အချိန်မှာပုပ်ပါရဲ့မှာလူတွေစုပြီးတော့စစ်တဲ့အင်အားတွေစုပြီးတော့တနေ့အခွင့်ကောင်းရလို့ချင်းပကံကိုပြန်တိုက်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့
ပုတ်ပါမှာဘုန်းကြီးတို့လူစုနေတယ်ပေါ့စစ်တဲ့အင်အားတွေစုနေပုံကန်တော့မှာပေါ့တိုင်းပြည်ကလည်းပဲငရေမန်ကြောင့်စောလူမြန်လည်းမနိုင်စောလူမြန်လည်းပဲအသက်ခံရငရေမန်လည်းပဲချိန်မုန်းပြီးတော့တိုင်းပြည်လေးငြိမ်သက်ခါစားရှိသေးတယ်အဲ့ဒီမနူဟာရဲ့မြေရဲ့ရန်ကျွေးဆက်ကျင်တာနဲ့လူတွေဘာတွေစစ်တဲ့ဘူဘာတွေစုနေတာမြင်တော့ကြံစစ်သားမင်းရဲ့ကြံတယ်တကယ်လို့ငါဟာခုချိန်မှာဘုံမီနေလာတောက်တဲ့ချိန်ငါသွားပြီးတော့တိုက်လိုက်လို့ရှိရင်လည်းပဲဒီသဘုံဖြစ်တဲ့သဘောတံမှာခဏလေးနဲ့ချိန်မုန်းနိုင်တယ်ဒါပေမဲ့လို့တထုံမျိုးကစားခဲ့တဲ့မွန်မြန်မာရန်ညိုးကြီးဟာဒီတထုံကနေစားခဲ့တဲ့မွန်နေနဲ့မြန်မာတွေနဲ့ရန်ညိုးကြီးဟာငါဒီလိုသွားတိုက်လို့ချိန်မုန်းနိုင်လို့ရှိရင်သူတို့သေးချင်တော့သေသွားမယ်နောက်တစ်ချိန်မှာရတက်မအေးစရာရှိတယ်တိုင်းသူကြီးသားတွေလည်းပဲစစ်ပေးတံခံရပြီးတော့နည်းနည်းနဲ့များများဆိုတယ်လို့ဒုက္ခတော့ရောက်ကြလိမ့်မယ်အဲ့တော့ငါဘယ်လိုလုပ်မလဲလို့သူဟာကြံထုတ်လိုက်တဲ့ခါနောက်ဆုံးမှာဘလို့ဖြစ်တယ်လေဆိုတော့အဲ့ဒီပုပ်ပါတောင်မှာလူတွေစုနေတဲ့ဒီအတဝတ္ထံမှာဒီကိုတခွန်လွန်စားပို့လိုက်တယ်ပေါ့အတဝတ္ထံမှာတဲ့တင့်မှာလည်းပဲသားဆိုတဲ့ဒီသားတယောက်ရှိတယ်ပေါ့အဲ့ဒီသားကိုငါရဲ့သမီးဖြစ်တဲ့ရွှေအိမ်စီနဲ့လက်ထပ်ပေးမယ်တဲ့အဲ့တော့တင့်ရဲ့သားဖြစ်တဲ့ဒီနာဂတမန်ကိုငါရဲ့သမီးတော်ဖြစ်တဲ့ရွှေအင်စီနဲ့လက်ထပ်ကိုလက်ခံပါဆိုပြီးတော့လှုပ်လိုက်တော့ဟိုကလည်းပဲအော်ငါတို့ကောင်မှရန်ညိုးမထားပါလားဆိုပြီးတော့သူ့ရဲ့သားဖြစ်တဲ့နာဂတမန်ကိုကျန်စစ်သားရဲ့သမီးဖြစ်တဲ့ရွှေအင်စီနဲ့လက်ထပ်လိုက်တဲ့အခါမှာမွေးလာတဲ့လောင်းချီကိုထိနှံပေးပြီးတော့မွန်မြန်မာချစ်ကြည်ကိုတီဆောက်သွားပါတယ်အဲ့ဒီမှာကြည့်လို့ရှိရင်ကျန်စစ်သားရဲ့ဒေါသအာကာတဘလောက်မရှိဘူးမိမိရဲ့သမီးကိုပေးပြီးတော့မွန်မြန်မာချစ်ကြည်ရေတိဆောက်ပြီးတော့တထုံကစခဲ့တဲ့မွန်မြန်မာရဲ့ရန်ညိုးကြီးကိုအဲ့ဒီနေရာမှာဖြည့်ရှင်းပြလိုက်တယ်။သူ့ရဲ့ပြတဲ့အင်အားအဲ့ဒီချိန်မှာအင်မတန်ကြီးကျယ်နေဒီအတဝတ်ထံမှာကိုသွားပြီးတော့တိုက်မယ်ဆိုလို့ရှိရင်လေခွန်ကြီးတို့မုံမုံညံ့ညံ့ခြေသွားနိုင်ပါလေ။သို့တော့ရန်ညိုးကြီးခြေမှာသို့လို့ဆိုပြီးတော့ငင်းချမ်းရေးတိဆောက်ပြီးတော့မွန်မြန်မာချစ်ကြည်ရေတိဆောက်တာဟာသူ့ရဲ့ပညာကြီးမှုသူ့ရဲ့အာဂတနည်းမှုသူ့ရဲ့အမျှော်မြင်ပညာကြီးပြီးတော့ငါရဲ့ငါ့ကိုတိုင်းတိုင်းသားပြည်သူတွေကကြောက်တယ်လို့ထင်ပါဆိုတာလည်းပဲသူမကြောက်ဖက်နဲ့လှုပ်တဲ့လှုပ်ထိုက်တာကိုရဲရဲဝံ့ဝံ့နဲ့လှုပ်သွားတဲ့အတွက်ကျန်စစ်သားမင်းရဲ့တိုင်းပြည်တည်ဆောင်ရေးမွန်မြန်မာချစ်ကြည်ရဲ့အဲ့ဒီအလောင်းစီသူကနေစပြီးတော့အလောင်းစီသူဟာအဖေကမွန်သွေးအမေကမြန်မာသွေးဖြစ်တဲ့အတွက်ဖြစ်လာခဲ့ပါတယ်တိုင်းပြည်ကပို့ပြီးတော့မွန်မြန်မာချစ်ကြည်ရဲ့စီလုံးကြီးလို့လှုပ်ခဲ့တယ်ဆိုတဲ့တမိုင်းကောက်ချက်တွေရှိတယ်ပေါ့ဒါတွေကဘာလဲဆိုတော့ကျန်စစ်သားမင်းကြီးရဲ့အာကတိကင်းတဲ့အတွက်ဒါတိုင်းပထမမြန်မာနိုင်ငံတော်ကြီးကနော်ရထာမင်းစခဲ့တယ်ကျန်စစ်သားလက်ထက်မှာပို့ပြီးတော့ခိုင်မြဲလာတယ်ဆိုတာဒါဘုန်းကြီးတို့တမိုင်းကြောင်းလေးလာတဲ့သူတိုင်းသိတယ်ပေါ့ဒါကြောင့်မြတ်စွာဘုရားကတင်္ဂလကတ္တရူသားကိုလည်းပဲဟောတယ်သူကြွယ်သားတဲ့အဲ့ဒီအကတိလေးပါလောဘကြီးလို့ဒေါသကြီးလို့ပညာမဲ့လို့အကြောက်တရားကြီးလို့ဒီလိုလေးပါရှိနေလို့ရှင်ဒီပုဂ္ဂိုလ်ကအကုသိုလ်မှန်သမျှမလုပ်ရဲတာမရှိတော့ဘူးတဲ့ဒါကြောင့်ဒီတရားလေးပါကိုရှောင်ကျင်ရပါတယ်တဲ့နောက်ပြီးတော့မြတ်စွာဘုရားဆက်ဟောတယ်ဘာလဲဆိုတော့အဲ့ဒီလိုအကုသိုလ်၄ပါးကိုပယ်ရမယ်။အကုသိုလ်လုပ်ခြင်းရဲ့အကြောင်းဖြစ်တဲ့၄ပါးကိုပယ်တယ်လို့ပဲတဲ့။စီးပွားဥစ္စာတွေဆိုတာစုစည်းရတယ်၊တရားသဖြင့်ရတဲ့ပစ္စည်းတွေဆိုတာ။အဲ့ဒါတွေပျက်စီးဖို့ရအတွက်အကြောင်း၆မျိုးဒီ၆မျိုးကိုလည်းပဲရှောင်ကျင်ရတယ်။ဘာလဲဆိုတော့နံပါတ်၁။သူရာမေရိယာမေဇပမာဒဋ္ဌာနာနုယောဂာတဲ့။မူရစ်စေတဲ့တွေဝင်ခြင်းရဲ့အကြောင်းဖြစ်တဲ့သေရက်ကိုတောက်စားခြင်းမှာရှောင်ကျင်တယ်တဲ့။သေရက်ဆိုတာပုံမှန်တော့ရင်ဒီတိုင်းကြရင်တော့အပယ်ကျတဲ့ထဲတော့မြတ်စွာဘုရားထည့်မဟုတ်ဘူး။တို့တို့စီးပွားဥစ္စာများများတောက်လာပြီဆိုလို့ရှိရင်သူများတက်လည်းပဲတက်နိုင်တယ်သူများဥစ္စာလည်းပဲခိုးနိုင်တယ်သူများသားများလည်းပဲလွယ်တကူပြင်းမာနိုင်တယ်ခိုးပြောဒီပြောနဲ့မဟုတ်တာပြောဖို့လည်းပဲလွယ်တယ်ပေါ့သူတာမီလီယာဒါကြောင့်မို့ရှောင်ကျင်ခိုင်းတယ်ငါးပါးတည်တာတည်းထည့်တယ်ဒီနေရာမှာကျတော့စီးပွားပြတ်တဲ့ထဲမှာထည့်တာတေရက်တောက်နေတဲ့ပုဂ္ဂိုလ်အလွန်ကျွန်တောက်ပြီဆိုရင်ဒီပုဂ္ဂိုလ်တွေစီးပွားရေးပြတ်တော့လာတယ်ဒါလည်းပဲရှောင်ပါတဲ့နံပါတ်၄ကသမစ္စာဘိသရဏတဲ့ပွဲလမ်းတပင်ဒီဓာရီကိုလည်းပဲသွားပြီးတော့ပွဲလမ်းတပင်ရှိတဲ့နေရာမှာမြောက်ကြမြောက်ကြနဲ့စိတ်ကြွပြီးတော့သွားတာများရင်လည်းပဲစီးပွားရေးပြတ်မှာဒါကိုလည်းပဲရှောင်ကြပါတဲ့နံပါတ်3ကဘာလဲဆိုတော့ဝီကာလာဝီတိကာသရိယာနုယောဂာတဲ့အချိန်မဲ့အခါမဲ့ဤဒီမှာမသွားတဲ့နေရာတွေညတစ်ချက်တို့နှစ်ချက်တို့မှာအထူးသဖြင့်မိန်းကလေးတွေပြီးပျက်စီးနိုင်တယ်ပေါ့မျိုးကောင်းသားတွေဆိုတာလည်းပဲအချိန်မဲ့အခါမဲ့ဤဒီမှာပွဲလမ်းတပင်ကြီးကျင်တဲ့အတွက်ဟိုးသွားဒီသွားဓာရီကလည်းပဲစီးပွားဥစ္စာမတက်ချင်းရဲ့အကြောင်းပဲနံပါတ်၄ဒုတပမာရဌာနနုယောဂမေလျောခြင်းတရားအကြောင်းပြတဲ့ကျွေရန်ကစားခြင်းစတဲ့အလောင်းစားကိုပပံအထုတ်ခြင်းတည်စီပွားရေးရဲ့ပြည့်စုံခြင်းရဲ့အကြောင်းဖြစ်တယ်အလောင်းစားတွေကိုခုခေတ်ဆိုရင်တစ်လုံးနှလုံးသုံးလုံးဒါတွေလောင်းလို့ဘဝပြတ်ပြီးတော့အိမ်ဆောင်ရေးတွေပြတ်တာလည်းအများကြီးရှိခဲ့ရတယ်ပေါ့ဒါကြောင့်မို့ဒီအလောင်းစားကိုလည်းပဲ မိမိတို့စိတ်ကြည်လက်ပြောက်မှတပါးစီးပွားရေးဖြစ်နေတော့မလုံနဲ့တဲ့ဘယ်တော့မှစီးပွားရေးမတက်ဘူးစီးပွားရေးကျတက်တယ်ဒါကြောင့်ဒီအလောင်းစားကိုလည်းပဲတချောင်းချောင်းပါတဲ့နောက်ပြီးတော့နံပါတ်5ချက်ကပါပမိတ္တံယောဂတဲ့ကျုံမသွားဆွေခင်ပွန်တို့နဲ့မိဝဲပေါင်းဖို့ခြင်းကိုလည်းပဲရှောင်ကြဉ်ရမယ်ဒါမှလည်းပဲစီးပွားဥစ္စာတက်တယ်အဆွေခင်ပွန်းဆိုတာသွားပြီးတော့တန်ရောစင်တွေ့နေတယ်သူ့ရဲ့ကျင်းစာရိတာမကောင်းတာကြီးလုပ်နေဒါကြီးသွားတန်ရောစင်တွေ့ရင်ကိုယ်ပါရှုံးတာပဲဆက်စွားပြောခဲ့တဲ့ဘုန်းကြီးတို့အစားတက်တက်မင်းဆိုရင်သူတော်ကောင်းကနေပြီးတော့ရှင်တိဝရနဲ့ပေါင်းလိုက်တဲ့အတွက်ဖခင်ကိုတက်ချင်းဆိုတဲ့ပြစ်မှုတွေကျူးလွန်ပြီးတော့ငရဲတီကြသွားတာဒါပဝန်းကျင်သိရည်ကြီးတယ်ဒီလိုပဝန်းကျင်မကောင်းတာဆိုရင်လည်းပဲရှောင်လိုက်ပါတယ်တယောက်တည်းနေတာကမြက်သေးတယ်တဲ့မြက်စွာရဒါကြောင့်မဒီမိတ်ဆွေခင်ပွန်းပဝန်းကျင်မကောင်းတာကိုလည်းပဲရှောင်ရတယ်အလတ္တိယံယောဂတဲ့အပြင်းထူတာကိုလည်းပဲရှောင်ပါတဲ့လူဖြစ်လာမှတော့စီးပွားရေးလောက်ရမှာပဲတန်ခါဖြစ်လာမှလည်းပဲစာတင်စားကြမျက်စောပြလှုပ်စီခြင်းနဲ့ဒူရာနှစ်ပါးကိုစူးစမ်းရမှာပဲအပြင်းထူနေလို့ရှိရင်လူဖြစ်လည်းပဲလူချင်းပဲဖြစ်မှာယဟန်ဖြစ်လည်းပဲယဟန်ချင်းပဲဖြစ်မှာပဲတဲ့ဒါကြောင့်အပြင်းထူတာကိုရှောင်ခြင်းမှာအဲ့ဒီ6ပါးကိုရှောင်ခြင်းလို့ရှိရင်စီးပွားရေးတက်ပြီးတော့သာသနာရေးတွေလူမှုရေးတွေလုပ်နိုင်ပြီးတော့ပါရမီတွေပြည့်နိုင်ပါတယ်တဲ့ဒါကြောင့်စီးပွားပျက်စီးခြင်းရဲ့အကြောင်း6ပါးကိုလည်းပဲရှောင်ခြင်းမှာလို့မြတ်စွာဘုရားကမိန့်ပေါ့ပေါ့နောက်ပြီးတော့ဆက်ဟောတာသာတိတပရိစ္ဆာရီတဲ့6ပါးသောယေမျက်နာတို့ကိုဘေးရန်ကင်းကွာရည်မြချင်တောင်းကောင်းစွာဖုံးပြီးပိတ်ဆို့တတ်သည်တဲ့6ပါးသောယေမျက်နာကိုတင်စကားနဲ့ပြောရင်တော့ရှစ်ခိုးတာပေါ့မြတ်စွာဘုရားရဲ့စကားနဲ့ပြောရင်အရက်6မျက်နာကိုဘေးရန်ကင်းကွာပြီးတော့အေးမြချမ်းသာလာအောင်ကောင်းကောင်းပိတ်ဆို့ဖုံးပြီးတတ်ရတယ်တဲ့အဲ့တော့ရက်6မျက်နာကိုရှစ်ခိုးတယ်ရက်6မျက်နာကိုလုံချုံအောင်လုပ်တယ်ဆိုတာဘာပြောတာလဲဆိုတော့ဘုရတိမာတိတာမာတာပိတရောဝေဒီတက်ပါအရှိရက်ဆိုတာမိဘနှစ်ပါးတက္ကိနာတိတာအစရိယဝေဒီတက်ပါတောင်ရက်ဆိုတာဆရာသမားကျေးဇူးရှင်ပုဂ္ဂိုလ်တွေတဲ့ဥတ္တရာတိတာဒါတဥတ္တရာတိတာပုဒ္ဒါနာရဝေဒီတက်ပါတဲ့ပစ္စည်းမာတိတာဒါတပုဒ္ဒါဒါရဝေဒီတက်ပါတဲ့အနောက်ရက်ဆိုတာကသာသမီဇနီးမယားတဲ့နောက်ပြီးတော့မြောက်ရက်ကဘာလဲဆိုတော့ဩတ္တရာတိတာမိတ္တာမစ္ဆာဝေဒိတဘာအပေါင်းအသင်းမိတ်ဆွေတွေဟာမြောက်ရက်တဲ့နောက်ပြီးတော့အောက်ရက်ကကိုယ့်ရဲ့အလုသမားတွေအထက်ရက်ကရဟန်းပုံနာတွေအဲ့ဒီအရှိရက်ဖြစ်တဲ့မိဘနှစ်ပါးတောင်ရက်ဖြစ်တဲ့ဆရာသမားအနောက်ရက်ဖြစ်တဲ့သာသမီဇနီးမယားမြောက်ရက်ဖြစ်တဲ့မိတ်ဆွေအောက်ရက်ဖြစ်တဲ့အလုသမားအထက်ရက်ဖြစ်တဲ့ရဟန်းပုံနာသာသနာတောင်ကိုထမ်းဆောင်နေတဲ့ပုဂ္ဂိုလ်တွေကိုကောင်းကောင်းမွန်မွန်သူကျင့်ဝတ်နဲ့သူကျင့်တာကိုမြတ်စွာဘုရားကအဲ့ဒါရဲ6မျက်နှာရှစ်ခိုးတာတဲ့အရဲ6မျက်နှာအရှိရက်ကိုရှစ်ခိုးပါဆိုတာရှစ်ရက်ကိုရှစ်ခိုးတာပြောတာမဟုတ်ဘူးတဲ့မိဘတွေပေါ်မှာအချိန်ရလည်းပဲသိသွားလို့ဘုန်းကြီးအကျဉ်းချုပ်လေးပဲပြောတော့ပါတော့အရှိရက်ရှစ်ခိုးတာဆိုတာရှစ်ရက်ကိုရှစ်ခိုးတာပြောတာမဟုတ်ဘူးတဲ့မိဘနဲ့တူတဲ့အရှိရက်ကိုကြွေမွေးမပြတ်ဆောင်ရွက်စီမံမွေးကန်းထိုက်စေလူမြဝေ၍စောင့်လေမျိုးနွယ်ဝန်းငါတွေတင့်မွေကြကျင့်မွေသားတို့တာတဲ့မိဘတွေကိုပြုစုလုပ်ကြွေးတယ်မိဘတွေရဲ့အမွေဖြစ်တဲ့ကုသိုလ်ကောင်းမှုတွေကိုလက်ဆင့်ကမ်းပြီးတော့လုပ်တယ်ပေးလို့ရှိရင်မိဘတွေအများအတန်းပေးဝေးတာအဲ့ဒါအရှိရက်ကိုရှစ်ခိုးတာပဲတကယ်ရှစ်ခိုးတာမဟုတ်ဘူးတဲ့မိဘကိုရိုးရိုးသေးသေးလုပ်ကြွေးတယ်ပြုစုတယ်စိတ်ချမ်းသာအောင်ထားတယ်ပေးလို့လို့ရှိရင်အများအတန်းပေးဝေးတယ်ဒါအရှိရက်ကိုရှစ်ခိုးနေတာပဲတဲ့နောက်ပြီးတော့အထက်ရက်ကိုရှစ်ခိုးတာဆိုတာဘာတော့ဆိုတော့ယဟန်ပုံနာတွေဆိုတာရှိတယ်တဲ့သာသနာလုပ်လုပ်ပြီးတော့စီးပွားရေးမလုပ်ဘဲနဲ့တကယ်သာသနာလုပ်ဖြစ်တဲ့စာတင်စာချတရားဟောတရားပြလုပ်တာအဲ့ဒီအရှင်မြတ်တွေကိုကာယကံမေတ္တာဝစီကံမေတ္တာမနောကံမေတ္တာဒီမေတ္တာတွေတရားတွေရှိတဲ့ကာယကံဝစီကံမနောကံနဲ့တန်ဃာတော်ရှင်မြတ်တွေဝေယဝစ္စလာလုပ်ပေးတယ်တန်ဃာတော်ရှင်မြတ်တွေကိုမိမိတို့တတ်နိုင်နေမြမိမိတို့ရဲ့ဓမ္မမိတ်ဆွေတွေကိုတရားနာဖို့ဖိတ်ကြားတယ်သူတို့ဘုံမှာတန်ဃာတော်ရှင်မြတ်တွေဘုံမှာလုပ်ကိုချမ်းချမ်းသာသာလုပ်နိုင်လို့ပံ့ပိုးခြင်းနဲ့စိတ်တွေရှိတယ်ဆိုတာကာယကံဝစီကံမနောကံမေတ္တာလို့ခေါ်ပါတယ်အဲ့တော့မေတ္တာစိတ်သက်ဆောင်ရွက်ချစ်ခင်ခင်မင်နှုတ်ချိုးလိုလျင်ဖိတ်တာတဲ့သတ္တုဒ္ဒကျင့်ကဘာလဲဆိုတော့အနာဝတ္တဒွါရတာယမလူလိုဝန်မတူပဲလူတန်းလူတည်းရဲ့ဖြစ်ဖြစ်မပိတ်ထားသောတကားရှိသည့်ရဲ့ဖြစ်ဖြစ်၎င်းယဟန်ပုံနာတွေအပေါ်မှာစိတ်ထဲရနေပြီးတော့အမြဲတမ်းဖွင့်ထားတဲ့စိတ်ရှိရတယ်ယဟန်တန်ဃာတွေဆိုလို့ရှိရင်တကယ်အလုံးလုံးတဲ့ဆိုရင်လိုအပ်တာငါတို့တူမယ်ဆိုပြီးတော့စိတ်ထဲမှာညွတ်နေလို့ရှိရင်ဒါဒါမှမဟုတ်လျှောက်ထားလို့ရှိရင်ဒါဒါဂါရီရဲ့ကျင့်ဝတ်အဲ့ဒါအထက်ရက်ကိုရှစ်ခိုးနေတာပဲအာမီတာနုဗရာနေနာအဲ့ဒီလိုလျှောက်ထားတာတွေမကဘဲနဲ့စိတ်ထဲမှာတူမယ်လို့ဒိဋ္ဌာယုံနေမကဘဲလက်တွေ့လိုအပ်တာကိုတူပြီဆိုရင်ဒါအထက်ရက်ကိုရှစ်ခိုးနေတာပါတဲ့ ကာယကံနဲ့ရှိခိုးတယ်ဝစီကံနဲ့ကောင်းကောင်းမွန်းမွန်းလျှောက်တယ်စိတ်နဲ့အကျိုးလိုလားတယ်နောက်ပြီးတော့တူတန်းခြင်းနဲ့စိတ်ရှိတယ်တကယ်တူတန်းတယ်တကယ်ကိုပဲသီလသမာဓိပညာရှိပြီးတော့လှုပ်လှုပ်တဲ့ယဟန်ဒီပုံမှာမျက်နှိုးတယ်ဆိုရင်အဲ့ဒါဟာတကယ်အရှိရဲ့အထက်ရက်ကိုဝတ်မချလည်းပဲဒါအထက်ရက်ကိုဝတ်ချတယ်ကငါဘုရားရဲ့သာသနာတော်မှာခေါ်ပါတယ်ဆိုပြီးတော့ဒီခေါ်လိုက်တယ်ခေါ်လိုက်တဲ့အခါမှာကျန်တဲ့ရက်တွေလည်းပဲနေတူပါပဲဒီလိုပဲအဲ့တော့သာသမီဖြစ်တဲ့ပုဂ္ဂိုလ်ဟာကြွေးမွေးမပြတ်ဆိုတာမိမိရဲ့မိဘတွေအသက်ရှိရင်ကြွေးမွေးတာဒါဟာရှေ့ရက်ကိုရှေ့ခိုးနေလို့ခေါ်ပါတယ်ဆောင်ရွက်စီမံမိဘတွေလုပ်ငန်းနေကိုမိမိတို့ကဦးစီးပြီးတော့မိဘတွေအသက်ကြီးလာတဲ့အခါနားယူပါစေဆိုပြီးတော့ဆောင်ရွက်ပေးတယ်ဒါလည်းပဲရှေ့ရက်ကိုရှေ့ခိုးနေတယ်လို့ခေါ်ပါတယ်မွေကံထိုက်စီတဲ့မွေကံထိုက်တယ်ဆိုတာဘာပြောရလဲဆိုတော့မိဘရဲ့မွေကံထိုက်တဲ့သားဆိုတာကိုချင်းတရားကောင်းပြီးတော့မိဘကျေးဇူးကိုသိတဲ့သားဟာမွေကံထိုက်တဲ့သားပါအဲ့ဒီလိုမွေကံထိုက်အောင်မိဘရဲ့စကားကိုနားထောင်ပြီးတော့မိဘပေါ်မှာစိတ်ချမ်းသာအောင်ထားတဲ့သားသမီးမျိုးဖြစ်အောင်လုပ်ပါတဲ့ဒါလည်းပဲရှေ့ရက်ကိုရှေ့ခိုးနေတာပဲဒီလိုမှမဟုတ်နဲ့ကလန်ကဆန်လေးလုပ်ထင်ရလုပ်နေလို့ရှိရင်တွတ်သူမိဘကိုဘယ်လောက်ကြီးရှေ့ခိုးနေနေဒါဟာရှေ့ခိုးတယ်လို့မခေါ်ပါဘူးဒါကြောင့်မကျွေးမွေးမပြတ်ဆောင်ရွက်စီမံမွေကံထိုက်စီလူမျှဝေ၍လူတန်းပြီးတော့ယခုလိုမိမိတို့ချွေရမင်းမိသားစုလိုမိမိတို့ရဲ့မိခင်မိတွေအမြတ်တမ်းပေးဝေတယ်ဆိုတော့ဒါရှစ်ခိုးနေတာနဲ့အတူတူပဲတဲ့။စောင့်လေမျိုးနွယ်တဲ့မျိုးနွယ်စောင့်နေဆိုတော့မိဘထားခဲ့တဲ့ပစ္စည်းဥစ္စာကိုဆုံးရှုံးမသွားအောင်မိမိတို့တက်တဲ့ပညာတွေနဲ့စီးပွားရေးတွေချက်လက်ပြီးတော့ဆောင်ရွက်တာဒါမျိုးနွယ်ကိုစောင့်နေလို့ခေါ်ပါတယ်နောက်ပြီးတော့မိမိတို့မိဘကဖျားတည်ခဲ့တယ်ဆိုရင်ဒီဖျားကိုဆက်လက်ပြုတ်ပြင်တယ်။မိမိတို့မိဘကဝါစုသင်္ကန်းကထိန်သင်္ကန်းတွေတူတယ်ဆိုရင်ဒီကုသိုလ်တွေကိုဆက်မပြတ်ဖြစ်အောင်မိမိတို့လက်ထက်မှာပြည့်စဲမတော့အောင်လုပ်တယ်ဆိုရင်ဒါလည်းပဲအမျိုးကိုစောင့်တဲ့သာသမီလို့ဒီလိုပဲခေါ်ရပါတယ်။အဲ့ဒီလိုလုပ်နေလို့ရှိရင်မိဘကိုတကယ်ဝတ်မချတောင်မှအဲ့ဒီလိုပြေမွေးမပြတ်စတဲ့မိဘအပေါ်မှာကျင့်ထိုက်တဲ့သာသမီရဲ့ကျင့်ဝတ်တွေလုပ်နေပြီဆိုလို့ရှိရင်အဲ့ဒါအရှိရဲ့နဲ့တူတဲ့မိဘကိုမျက်နှာရှစ်ခိုးနေတာလို့ခေါ်ပါတယ်လို့မြတ်စွာဘုရားကတင်္ဂါလကတ္တရတောကိုပြောလိုက်တယ်ပေါ့အဲ့ဒီလိုမိဘကိုရှစ်ခိုးတဲ့ပုဂ္ဂိုလ်ကိုလည်းမိဘကနေပြီးတော့မကောင်းမြတ်တဲ့ကောင်းရာညွန်လက်ဆိုပြီးတော့မိဘချင်းမတူနေပြန်ပြီးတော့စောင့်ရှောက်တဲ့အခါမှာသူတော်ကောင်းဖြစ်ပြီးတော့စိတ်ချမ်းသာပြီးတော့တည်လို့ရှိတယ်ပဲလက်ရွာနိဗ္ဗာန်ကြီးရောက်နိုင်ပါတယ်တဲ့တန်ဃာတော်ရှင်မြတ်တေကုနဲ့အထက်ရဲ့နဲ့တူတဲ့တန်ဃာတော်ရှင်မြတ်တေကုလည်းပဲစောစောလိုကာယကံဝစီကံမနောကံမေတ္တာတွေထားပြီးတော့နောက်ဆုံးမှာစိတ်ကလည်းပဲမြဲပွင့်တာတယ်တန်ဃာတော်ရှင်မြတ်တေကောင်းကောင်းလုပ်နေတယ်ဗျာကောင်းကောင်းကြည့်နေတယ်ဗျာငါတို့လူမဲတကယ်လည်းပဲအချိန်လိုအပ်တဲ့အချိန်ကျရင်ထုတ်လှူကြတယ်တန်ဃာတော်ရှင်မြတ်တေရဲ့သီလတမာတိပညာရှိတဲ့တန်ဃာတော်ရှင်မြတ်တေကိုဆိုလိုတာပေါ့ဒီလိုမှမဟုတ်ပဲနဲ့တွေ့ကြရတန်ဃာတော်ရှင်မြတ်တေကလာလူခံတိုင်းမလှူတာဘူးတော့ဒါကျင့်ဝတ်ပြတ်တယ်လို့ပြောလို့မရပါဘူးဒါကြောင့်တကယ်ဦးပဲသီလတမာတိပညာနဲ့သာသနာလုံးလုံးနေပြီဆိုရင်မိမိတို့ဟာကာယကံဝစီကံမနောကံမေတ္တာထားပြီးတော့ထိတ်မှန်တာတို့ပစ္စည်းလေးပါလိုအပ်တဲ့အခါရှောက်ထားတာတို့မိမိရဲ့စိတ်ကိုအမြဲတမ်းမိမိရဲ့နှလုံးသားကိုသံဃာတော်ရှင်မြတ်တွေအတွက်စွန့်လွတ်မယ်ဆိုတဲ့ဖွင့်ထားတဲ့စိတ်တွေလိုအပ်တဲ့အခါမှာကူညီတာလို့တူတန်းတာလို့ဒါတွေဟာအထက်ရက်ကိုရှစ်ခိုးနေတယ်လို့ခေါ်ပါတယ်တဲ့အိမ်မှာနေပေမဲ့လို့တန်ဃာတော်ရှင်မြတ်တွေဒီမရောက်ပဲနဲ့ဝတ်မချပေမဲ့လို့ဒါအဝေးရနေဒီကျင့်ဝတ်၅ပါးကိုတက်ဆွမ်းတဲ့မြတ်လုံနေဒါအထက်ရက်ကိုရှစ်ခိုးတယ်လို့ဒါမြတ်စွာဘုရားလို့ခေါ်တာပါပဲအဲ့တော့မြတ်စွာဘုရားကအဲ့ဒီလိုတရားတွေဘက်ကကျင့်ဝတ်ကျင့်ရဟန်းတွေဘက်ကလည်းမကောင်းမြတ်တာကောင်းရာညွန်လေးအတေဟောကျူနာဘူးတမန်နတ်ထန်တင်ရွာမေတ္တာလေးပြုဤ6ခုအဲ့တော့ယဟန်းတွေကျင့်ဝတ်6ပါးတွေကမကောင်းတာတွေပြောပြတယ်ကောင်းတဲ့နေရာမှာညွန်ပြတယ်ကလျာဏိနာမနတာနုကံပန္တိတဲ့တရားဓမ္မတွေကိုးကွယ်ဖို့မျိုးဆက်ရှိအောင်ကိုယ့်ရဲ့မျိုးဆက်တွေကိုသီလဓမ္မတွေပညာမြင့်တင်ပေးပြီးတော့ဒီလိုသာသနာအာဇာနည်ဖြစ်တဲ့သီလဓမ္မတွေပညာတကယ်အလုံးလုံးတာတွေကိုးကွယ်ပါဆိုရင်တရားဓမ္မတွေမေတ္တာစိတ်နဲ့စောင့်ရှောက်တာရောက်ပါတယ်နောက်ပြီးတော့တရားကြီးပေါ်တယ်ပေါ်မှုတဲ့တရားကိုလည်းပဲပြဿနာမေးခြင်းအပြင်ဖြေရှင်းပေးတယ်နောက်ပြီးတော့နတ်ရွာနိဗ္ဗာန်အတွက်လမ်းဒါနသီလဘာဝနာတွေကိုညွှန်ပေးတယ်ဆိုပြီးတော့ယဟန်တွေကလည်းပဲပြန်ပြီးတော့ကျင့်ဝတ်တွေလုပ်ကြတယ်တဲ့အဲ့တော့တရားဓမ္မတွေကအထက်ရဲ့ရှိခိုးတဲ့သူကယဟန်တွေကိုစွန့်အားပညာပြုစုကြတယ်အရှိရဲ့ကိုရှိခိုးတဲ့သူကမိဘပေါ်မှာကျင့်ထိုက်တဲ့သာသမီကျင့်ဝတ်တွေကိုလုပ်ကြတယ်အဲ့ဒါတွေလို့လို့လို့ရှိရင်မြတ်စွာဘုရားနတ်ရွာနိဗ္ဗာန်ကိုရောက်နိုင်ပါတယ်ဆိုပြီးတာဘုန်းကြီးအချိန်များလို့ကျင့်ကြုံပဲဟောလိုက်ပါတယ်အဲ့တော့ယနေ့သူပေါင်းပြီးတော့ပြုတဲ့ကုသိုလ်ရှင်တွေလည်းပဲသင်္ဃာလကတ္တတို့ကအဲ့ဒီတရားကိုနားပြီးတော့ဗုဒ္ဓဘာသာဝင်ဖြစ်သွားပါတယ်။ဖရာတရားတန်ဃာကိုလည်းပဲအမြဲတမ်းစိတ်ကပ်သွားပါတယ်။အဲ့ဒီတရားကိုဘုန်းကြီးရဲ့ဓမ္မလက်ဆောင်ကျင့်နဲ့ပေးပါတယ်။အဲ့ဒီလူကျင့်ဝတ်ဆိုတဲ့လူဝိနည်းတရားကိုကျင့်ကြံကြိုးကိုအားထုတ်ပြီးတော့နောက်ဆုံးမှာဒါနသီလဘာဝနာများကိုခြားတဲ့တက်ကိုကြိုးစားနိုင်ကြပါစေ။ အဲ့ဒီလိုဒါနသီလဘာဝနာများကိုကြိုးစားပြီးတော့နောက်ဆုံးမှာမဉ္ဉံဖူဉ္ဉံဖြင့်နိဗ္ဗာန်ကိုပြင်းပြန်စွာမျက်မှောက်ပြုနိုင်သောသူတော်ကောင်းများဖြစ်နိုင်ကြပါစေကုန်တည်း။ကြင်နေပြုတဲ့ကုသိုလ်တွေကလည်းဖျားရပြီးတော့အတွက်နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့အာရုံပြုပြီးရည်စဲချကြတဲ့ရည်စဲခွက်ပါရင်ကိုင်းမပါလို့ရှိရင်လက်အုပ်ချီပြီးတော့အားလုံးလိုက်ဆို။